Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တရဲ့2024ခုနှစ်အောက်တိုဘာလ16ရက်ဗိုလ်တုညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ Washington DC မြို့တော်ကနေတရိပ်ဆက်လွှင့်နေပါပြီ ။ Line meter 3251အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်တရိပ်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တရုတ်ပြည်သွားမဲ့တည်င်းထွက်နေတာမြန်မာနဲ့တရုတ်ကဘာမှာအင်တာနက်လွတ်လပ်ခွင့်အနှိမ်ဆုံးစီးရင်ဝင်နေတဲ့တည်င်းအစ္စရေးတိုက်ခိုက်မှုကြောင့်လက်ဗနွန်မှာမြို့တော်ဝင်အပါအဝင်အနည်းဆုံးလူ9ဦးသေဆုံးတဲ့တည်င်းစတဲ့မြန်မာနဲ့နိုင်ငံတကာတည်င်းတွေကိုနားဆင်ရမှာပါကျမအင်ဂျင်နိုင်ပါတည်င်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ဖို့ရှိပါတယ
်ဟုတ်ကဲ့ပါမင်းအင်ဂျင်နိုင်ရေအခုလိုတည်င်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးတည်င်းပေးဖို့ချက်တွေထဲမှာဆိုရင်မန္တလေးနဲ့စကိုင်းဘက်စစ်ကောင်စီဘုံကျဲနေမြေရှင်းလင်းမှုတဲ့တိုက်စုံးမှုနဲ့ရှောင်ပြေးရမှုရှိနေတာမှာဒေသခံကအ
ားလုံးမှ၆လုံးကျဲတာကတော့ဖြစ်ရတယ်မင်းသားတွေဒီတိုင်းပြောတယ်အမေတိကျကတော့ဒီလိုရတယ်အဲဒီလူသားတယောက်နဲ့ကလေးတယောက်ကတော့မတည်သေးဘူးပြောတယ
်နောက်တနင်္သာရီတိုင်းပလောမြို့နယ်ကြေးရွာတွေကိုလည်းစစ်ကောင်စီကလေကြောင်းတိုက်ခိုက်လိုက်ပါတယ်ဒါအပြင်ရခိုင်ဘက်မှာလည်းစစ်ပဋိပက္ခတွေကစစ်တွေမြို့နယ်မှာလုံခြုံရေးနဲ့စာဝန်တွေရအခက်ကြုံနေရပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကံနောက်ဂျန်စီလူငယ်ကဏ္ဍနဲ့တိုင်းအားကစားကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုမိုက်အင်ဂျင်နိုင်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
လက်ဗနွန်နိုင်ငံတောင်ပိုင်းနဘတ်မှာဒီကနေ့အစ္စရေးလေကြောင်းတိုက်ခိုက်မှုတွေကြောင့်လူ9ဦးထက်မနည်းသေဆုံးခဲ့ကြောင်းလက်ဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သေဆုံးသူတွေထဲမှာနဘတ်မြို့တော်ဝင်လည်းပါဝင်တယ်လို့တာဝန်ရှိသူတွေကဆိုပါတယ်။အစ္စရေးတိုက်ခိုက်မှုတွေဟာအခြားနေရာတွေမှာဖြစ်ပျက်ခဲ့တယ်လို့အခုလက်ဗနွန်နိုင်ငံတဝန်းအရက်သားတွေနဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုပြစ်မှတ်ထားနေကြောင်းလက်ဗနွန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးညှိနှိုင်းရေးမှူးဂျင်နစ်Hansen Plus Chat ကပြောကြားခဲ့ပါတယ်။ဒါအပြင်ဒီလိုတိုက်ခိုက်မှုတွေကြောင့်လက်ဗနွန်အရက်သားတွေရင်ဆိုင်နေရတဲ့ဒုက္ခအန္တရာယ်တွေဟာမကြုံစဖူးအမြင့်ဆုံးကိုရောက်နေတယ်လို့လည်းသူကသတိပေးလိုက်ပါတယ်။ Israel စစ်တပ်ကတော့နဘတ်ဒေသမှာရှိနေတဲ့ Hezbollah ကိုပစ်မှတ်ထားတာဖြစ်ပြီးဒါဇင်နဲ့ချီအကြိမ်ပေါင်းများစွာတိုက်ခိုက်ခဲ့တယ်လို့တုံ့ပြန်ပြောဆိုထားပါတယ်။ဒါအပြင်ဒီကနေ့မှလည်းဘေရုတ်မြို့တောင်ပိုင်းစင်ချေပုံးနေရာတွေကို Israel ကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးအ ਨੇ ဆုံးလူနေရက်ွက်နှစ်ခုကနေမိဂိုတွေထွက်ပေါ်လာတာကိုတွေ့မြင်ခဲ့ကြရပါတယ်ရှင
်။ Ukraine သမ္မတကတော့ NATO အဖွဲ့ဝင်ဖြစ်ဖိတ်ခေါ်ပေးဖို့နဲ့ Russia နဲ့စစ်ပွဲအဆုံးသတ်နိုင်ဖို့တိုက်တွန်းလိုက်ပါတယ်။ယူကရိန်းနိုင်ငံကို NATO မှာမိတ်အဖွဲ့ဝင်ဖြစ်ချွင်းချက်မရှိဖိတ်ခေါ်ဖို့နဲ့နျူကလ িয়ার ရန်ကာကွယ်ဖို့ရုရှားကြီးကြော်မှုကိုခုခံရမှာအောင်ပွဲရမယ့်နီလန်တွေဖြစ်ယူကရိန်းလွှတ်တော်ရှေ့မှောက်သမ္မတဗလာဒီမာဇယ်လန်စကီကဒီနေ့အခုလိုပြောလိုက်တာပ
ါ Запрошення для України в НАТО може стати дійсно фундаментальним для миру
NATO ပူးပေါင်းဖို့ယူကရိန်းကိုဖိတ်ခေါ်တာဟာငြင်းချင်းရေးအတွက်စစ်မှန်တဲ့အခြေခံဖြစ်လာနိုင်ပါတယ်NATO အဖွဲ့ဝင်ဖြစ်ဖို့ဆိုတာဟာလက်ရှိကာလအတွက်မဟုတ်ဘဲအနာဂတ်အတွက်ဖြစ်တယ်ဆိုတာကိုလည်းကျွန်တော်တို့နားလည်ပါတယ်လို့ယူကရိန်းသမ္မတဇယ်လန်စကီးကပြောသွားတာပါမိတ်ဘက်တွေနဲ့အတူစစ်ပွဲကိုဆုံးသတ်နိုင်မဲ့အခြေအနေတွေကိုပြောင်းလဲရမှာဖြစ်ပြီးရုရှားသမ္မတဗလာဒီမာပူတင်အလိုကျမဟုတ်ဘဲငြိမ်းချမ်းရေးအောင်လုပ်ရလိမ့်မယ်လို့လည်းသူကဆက်ပြောခဲ့ပါသေးတယ်ဒါအပြင်ဒီအောင်ပွဲအတွက်အစီအစဉ်တွေမှာယူကရိန်းရဲ့မဟာမိတ်တွေကကတိပေးထားတဲ့အတိုင်းပြန်လည်ထူထောင်ဖို့တရားစတာရေးမြစ်တွေကာကွယ်ရေးအကူအညီပေးဖို့လဲပါဝင်တယ်လို့သူကပြောခဲ့ပါတယ်ဒီစစ်ပွဲအောင်နိုင်ရေးအစီအစဉ်နဲ့ပတ်သက်လို့ယူကရိန်းသမ္မတကနောက်နိုင်ငံကောင်ဆောင်တွေနဲ့မကြသေးခင်သတင်းပတ်တွေကလည်းဆွေးနွေးလာနေတာပါခင်ဗျ
တရုတ်နဲ့အမေရိကန်ကြားမိတ်ဖက်အောင်မြင်တဲ့ပူးပေါင်းဆောင်ရွက်မှုဆိုတာအတားအဆီးထက်နှစ်နိုင်ငံဖွံ့ဖြိုးတိုးတက်မှုအတွက်အထောက်အကူဖြစ်စေတဲ့အခွင့်အလမ်းဖြစ်တယ်လို့တရုတ်သမ္မတရှီချင်းပင်ကပြောဆိုခဲ့ကြောင်းနိုင်ငံပိုင်သတင်းမီဒီယာကပုတ်တဖူးနေ့ကဖော်ပြခဲ့ပါတယ်။တရုတ်ကအမေရိကန်နဲ့မိတ်ဆွေဖြစ်ဖို့ဆန္ဒရှိကြောင်းနဲ့နှစ်နိုင်ငံအတွက်သာမကကဘာကိုပါအကျိုးရှိစေမှာဖြစ်တယ်လို့အမေရိကန်တရုတ်ဆက်ဆံရေးအမျိုးသားကော်မတီရဲ့2024ခုနှစ်နှစ်ပတ်လည်ဂုဏ်ပြုညစာစာပွဲကိုပေးပို့တဲ့ရှီချင်းပင်ရဲ့သဝင်လွှာမှာဖော်ပြထားပါတယ်။တရုတ်အမေရိကန်ဆက်ဆံရေးဟာလူသားတို့ရဲ့အနာဂတ်ကံကြမ္မာအပေါ်တက်ရောက်စေတဲ့ကဘာပေါ်မှာအရေးပါဆုံးနှစ်နိုင်ငံဆက်ဆံရေးတစ်ခုဖြစ်တယ်လို့ ော့ရှီကပြောဆိုထားပါတယ်။အမျိုးသားလုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်မှုတွေ၊ကုန်သွယ်ရေးအငင်းပွားမှုတွေဟာတရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားမှာဆက်ပြီးဖြစ်ပေါ်နေတဲ့အပြင်တောင်တရုတ်ပင်လယ်မှာပိုင်တဲ့အငင်းပွားမှုကြီးထွားစေတဲ့တရုတ်ရဲ့လုပ်ရက်တွေနဲ့ထိုင်ဝမ်ကျွန်းတဝိုက်စီးရေးလေ့ကျင့်မှုတွေကိုအရှိန်မြင့်လှုပ်ဆောင်မှုတွေကြောင့်တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားသဘောထားကွဲလွဲမှုတွေရှိနေသေးပါ။နှစ်နိုင်ငံကုန်သွယ်မှုဆက်ဆံရေးမှာဆိုရင်လေတည်ခဲ့တဲ့နှစ်အတွင်းယိုယွင်းခဲ့တယ်လို့လျှက်စစ်ကားတွေနဲ့အစစ်မြင့်ဒပိုင်းလျက်ကူးပစ္စည်းတွေအပေါ်မှာအပြန်အလှန်ကန့်သက်ချက်တွေလည်းချမှတ်ထားတာဖြစ်ပါရဲ့ရှင
်။ American Computer Company Intel ကတရုတ်မှာရောင်းတဲ့ပစ္စည်းတွေကိုတရုတ်ဘက်ကပြန်စစ်ဆေးဖို့တိုက်တွန်းလိုက်ပါတယ်။ American Computer Chip ထုတ်လုပ်တဲ့ဒီ Intel Company ဟာတရုတ်နိုင်ငံလုံခြုံရေးနဲ့အကျိုးစီးပွားကိုအစဉ်တစိုက်ထိခိုက်စေတယ်ဆိုတဲ့ဆွဆွဲချက်နဲ့ Intel Company ထုတ်ပစ္စည်းတွေကိုလုံခြုံရေးရပြန်လည်သုံးသပ်စစ်ဆေးတယ်လို့တရုတ်နိုင်ငံ Cyber လုံခြုံရေးသင်း CSAC ကတိုက်တွန်းလိုက်တာပါ။အစိုးရဖွဲ့စည်းတစ်ခုမဟုတ်ပေမဲ့နှိစက်မှုရှိတဲ့ဒီ CSAC အသင်းရဲ့တရုတ်လူမျိုးကွန်ရက် WeChat မှာအကျယ်တဝင့်အခုလိုဖော်ပြခဲ့တဲ့ဆွဆွဲချက်ကြောင့် Cyber Internet ဆိုင်ရာစီမင်းစည်းကမ်းတွေကိုကြီးကြပ်ရတဲ့တရုတ်နိုင်ငံ Cyber ဥချုပ်ရေးဖွဲ့ CAC ကလုံခြုံရေးသုံးသပ်မှုတွေလှုပ်လာနိုင်ပါတယ်။တရုတ်နိုင်ငံလုံခြုံရေးနဲ့ဥပဒေနဲ့အညီတရုတ်ဝယ်ယူစားသုံးသူတွေရဲ့အခွင့်အရေးတွေအကျိုးစီးပွားတွေကိုထိထိရောက်ကာကွယ်ဖို့ Intel Company ကရောင်းချနေတဲ့ကုန်ပစ္စည်းတွေကို Internet ကွန်ရက်ဆက်သွယ်မှုဆိုင်ရာလုံခြုံရေးကသုံးသပ်စစ်ဆေးပေးဖို့ဒီ CSAC အသင်းကတိုက်တွန်းခဲ့တာပါ။ဒီသတင်းထွက်လာပြီးတဲ့နောက် Intel Company ရဲ့စုရှယ်ယာဈေးတွေလည်း American ဈေးကွက်မှာ 1.8% ကျဆင်းခဲ့ပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဖိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြထုတ်လည်ပေးနေပါရရှင
်။ဗုဒ္ဓဘုနေ့ညချမ်း VOE မြန်မာဘိုင်းအစီအစဉ်ရဲ့သတင်းတွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။မြန်မာနဲ့တရုတ်နိုင်ငံတွေဟာကမ္ဘာမှာအင်တာနက်လွတ်လပ်ခွင့်အစိုးရဆုံးချိုးဖောက်တဲ့နိုင်ငံတွေဖြစ်တယ်လို့ Freedom House အဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာမှာ Digital Internet လွတ်လပ်ခွင့်14နှစ်မြောက်ဇက်တိုက်ကျဆင်းလာနေတယ်လို့လည်းဒီကနေ့အောက်တိုဘာလ16ရက်ဗုဒ္ဓဖူးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းချိန်ကစလို့အင်တာနက်လွတ်လပ်ခွင့်ဆူဆူရွရွကျဆင်းလာနေတယ်လို့အစီရင်ခံစာပူတွဲရေးသားသူ Kane Ventensin ကပြောပါတယ်စစ်ကောင်စီဟာတရင်အင်တာနက်စာမျက်နှာတွေကိုဝင်ရောက်ကြည့်ရှုလို့မရအောင်ပိတ်ပင်တယ်လို့ဒေတာအတော်များများမှာအင်တာနက်အသုံးပြုလို့မရအောင်ဆောင်ရွက်ထားတယ်လို့လည်းဆိုပါတယ်ဒါဟာတရုတ်နိုင်ငံမှာလို့အင်တာနက်လွတ်လပ်ခွင့်ပြင်းပြင်းထန်ထန်ချိုးဖောက်ထားတာမျိုးမြန်မာနိုင်ငံဟာဆယ်စုနှစ်အတွင်းတရုတ်နဲ့ဒန်းတူအဆင့်ကိုရောက်လာတာလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်ပြီးသဘောထားမှတ်ချက်ပေးဖို့တရုတ်နဲ့မြန်မာစစ်ကောင်စီကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်တုံ့ပြန်ဖြေဆိုခြင်းမရှိခဲ့ပါဘူး2024ခုနှစ်အတွင်းကမ္ဘာနိုင်ငံဒါဇင်နဲ့ချီမှာနိုင်ငံတော်အဆင့်ရွေးကောက်ပွဲတွေကျင်းပခဲ့တယ်လို့နှစ်မကုန်ခင်မှာကျင်းပမဲ့ရွေးကောက်ပွဲတွေလည်းရှိနေတာပါဒီလိုအချိန်မှာကမ္ဘာတဝန်းလွတ်လပ်မှုကြာဆင်းလာတာစိုးရိမ်စရာကောင်းလာတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်မြန်မာစစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမေအောင်လိုင်ကတော့တရုတ်ကိုသွားဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ပြီးခဲ့တဲ့ဩဂတ်လတဲ့တရုတ်နိုင်ငံကြ合いဝန်ကြီးဝါကြီးမြန်မာနိုင်ငံကိုသွားရောက်ခဲ့ခြင်းကတည်းကရှေ့လာမှာအခုလိုသွားဖို့စီစဉ်နေတာလို့နှိစက်သူတွေကိုကိုကာဘီ AFP သတင်းဌာနကဖော်ပြလိုက်တာပါနိုင်ငံတကာတိုင်ဝမ်ကဝိုင်းပယ်ထားတဲ့မြန်မာစစ်ကောင်စီနဲ့နှိစက်တယ်လို့များကယူဆထားကြပြီးလက်နက်တိကတင်ပို့နေတဲ့တရုတ်နိုင်ငံကိုသွားမဲ့သတင်းနဲ့ပတ်သက်လို့နှစ်နိုင်ငံတာဝန်ရှိသူတွေလက်တလောမှတ်ချက်ပေးတာတော့မရှိသေးပါဘူးအကဲခတ်တချို့ကတော့တရုတ်နိုင်ငံဟာနှိစက်ဒေသမှာအခြေစိုက်ထားတဲ့မြန်မာတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေနဲ့လည်းနှိစက်မှုရှိနေတာကြောင့်စစ်ကောင်စီနဲ့ဆက်ဆံရမှာအဖို့ထွေထွေရှိနေတယ်လို့လည်းခန့်မှန်းထားကြပါတယ်တိုင်းဒေသလက်ကင်ဖွဲ့ရင်းနဲ့တိုက်ခိုက်ရာစုတွေကနေဆက်ဒေသကစစ်ကောင်စီထိန်းချုပ်ထားတဲ့နေမျိုးတွေကိုထိန်းချုပ်ခဲ့တာကြောင့်လဲစစ်ရေးတင်းမာလာနေခဲ့တာပါခင
်ဗျ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ IPU ခေါ်နိုင်ငံတကာလွှတ်တော်အမတ်များ တမကနီလာကံမှာမြမအရေးပေါ်အခြေအနေတင်ပြချက်နဲ့အဆိုပြုချက်ကိုထိုင်းနိုင်ငံကထောက်ခံဆွေးနွေးနေပြီးဒီလိုပါဝင်တာဟာမြမအရေးထိုင်းနိုင်ငံရဲ့ဂျာနေရက်တီချက်ကိုပြောင်းလဲတာမဟုတ်တဲ့အကြောင်းထိုင်းဒုတိယနိုင်ငံသားရဲ့ဝန်ကြီး Res Jelly Chandra ကပြောဆိုပါတယ်။အောက်တိုဘာလ13ရက်နေ့ကနေ18ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမှာ IPU ခေါ်နိုင်ငံတကာလွှတ်တော်အမတ်များတမက149ချိန်မြောက်နီလာကံကိုကျင်းပနေပြီးမြမနိုင်ငံအခြေအနေရေးပေါ်အခြေအနေဖြစ်ထက်သွင်းဆွေးနွေးဖို့အဆိုပြုချက်တွေပါရှိပါတယ်။ဒီဆွေးနွေးချက်တွေနဲ့ပတ်သက်လို့ထိုင်းဒုတိယနိုင်ငံသားဝန်ကြီးရဲ့ဖြည့်ရှင်းချက်တွေကိုဘန်ကောက်ပို့စ်သတင်းစာနဲ့ထိုင်းနိုင်ငံတို့သတင်းတွေမှာတော့ရေးသားထားပါတယ်။လာမယ့်ဒီဇင်ဘာလအာဆီယံနိုင်ငံတွေကြားမြမအရေးအလွတ်သဘောဆွေးနွေးဖို့ထိုင်းနိုင်ငံကစီစဉ်နေပြီးအာဆီယံအဖွဲ့ကထောက်ခံထားတဲ့အကြောင်းထိုင်းဒုတိယနိုင်ငံသားဝန်ကြီးကပြောပါတယ်ရှင
်။မြန်မာနဲ့အာဆီယံနိုင်ငံတချို့ကိုဟောင်ကောင်ပြည်ဝင်ခွင့်ကန့်သက်ချက်တွေလျှော့ပေးတော်မယ်လို့ပြောလိုက်ပါတယ်။မြန်မာပါဝင်အာဆီယံနိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယားနဲ့လာအိုစ်နိုင်ငံတွေကလာရောက်တဲ့သူတွေကိုပြည်ဝင်ခွင့်လွယ်လွယ်ကူကူနဲ့ဝင်ရောက်နိုင်မယ့်အစီအစဉ်တွေချမှတ်သွားမယ်လို့ဟောင်ကောင်အချုပ်ရေးမှူးဂျွန်လင်းကဒီနေ့ပါလီမန်မေခွန်းမှာပြောသွားတာပါ။ဟောင်ကောင်ပါလီမန်ကိုပြောကြားတဲ့နှစ်စင်မူဝါဒဆိုင်ရာမေခွန်းဟာတရုတ်ကွန်မြူနစ်ပါတီရဲ့မကြာခင်ကကျင်းပခဲ့တဲ့စီဝေးဆုံးဖြတ်ချက်တွေကိုလမ်းညွှန်ဖြစ်အခုလိုသူကကိုကပြောဆိုသွားပါတယ်
။20屆三中全會審議通過
တရုတ်ကွန်မြူနစ်ပါတီ20ချိန်မြောက်ဘူကုံဒီစည်းဝေးကနေချမှတ်ခဲ့တဲ့တပြည်တော်စနစ်နှမျိုးနိုင်ငံရေးမှူးအရအစိုးရခြေကံဆောက်အုံကိုပုံမခိုင်ခံ့အောင်တည်ဆောက်ဖို့နဲ့နိုင်ငံတကာငွေကြေးဆက်သွယ်မှုသင်္ဘောတွေနဲ့ကုန်စည်ပို့ဆောင်တဲ့ကုန်သွယ်ရေးအဓိကချက်ချာဖြစ်တိုးမြင့်ထိန်းသိမ်းမှုကိစ္စတွေကိုအုပ်ချုပ်ရေးမှူးဂျွန်လီကပြောသွားတာပါခင်ဗျာ VOA American တရအောက်တိုဘာလ16ရက်ဗိုလ်ရုညသတင်းတွေကိုမတ်ရင်ကျင်းလိုက်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဆက်တိုက်ပါပထမဆုံးကတော့မန္တလေးနဲ့စကိုင်းဘက်စစ်ကောင်စီဘုံကျဲနေမြေရှင်းလင်းမှုတွေတိုက်စုံမှုနဲ့ရှောင်ပြေးမှုရှိနေတာပါမန္တလေးတိုင်းမြင်းကြံမြို့နယ်နဲ့နထိုးကြီးမြို့နယ်မှာစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့အရဲသားပြည်သူတချို့ထိခိုက်ဒေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်စကိုင်းတိုင်းပုတလင်ဘက်စစ်ကောင်စီတရရဲ့နေမြေရှင်းလင်းမှုအတွင်မှာလဲကြေးရွာ900ထက်မနည်းကဒေသခံ2000ကျော်စစ်ဘေးရှောင်နေရပြီးအကူအညီတွေအရေးပေါ်လိုအပ်နေပါတယ်။ဒီအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့ထားတာကိုဝင်းခန့်ပြောပြပေးပါအောင်ခင်ဗျာ
။မန္တလေးတိုင်းမြင်းကြံမြို့နယ်ရှေ့ဘက်တော်ရင်တနေရာမှာစခန်းချနေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းတစ်ခုကိုမနေ့အောက်တိုဘာ15ညပိုင်းကစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့လို့ကာကွယ်ရေးတပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဗန္ဒလေးတိုင်းနထိုးကြီးမြို့နယ်ကနထိုးကြီးနဲ့မြင်းကျန်အဆက်ရွာကြီးကျေးရွာကိုလည်းစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲခဲ့တဲ့အတွက်လူနေအိမ်ပေါ်ကျပြီးအရက်သားအမျိုးသမီးတဦးသေဆုံးအမျိုးသား2ဦးနဲ့ကလေးငယ်2ဦးဒဏ်ရာရခဲ့ပါတယ်။မြင်းကျန်နဲ့နထိုးကြီးမြို့နယ်ကလေကြောင်းတိုက်ခိုက်မှုအခြေအနေတွေကိုဒေသခံတကူပြောထားတာကတော့
အားလုံးပါ6လုံးကျေးအမဟာဘောခဏနိုင်ရဲ့ချမလို့ဒါဆက်လုံးကအဲရွာကြီးကြီးကိုကြတော့အဲဘာဖာတော့ဖြစ်နေအတုံးလက်ကကြတာဘာဖာတော့ဖြစ်ရတယ်မင်းသားကဒီသွားကြည့်ကြတယ်အဲအမေတမီကကဒီသွားတယ်အဲဒီမျိုးသားတယောက်နဲ့ကလေးတယောက်ကတော့မတည်သေးဘူးပြောတယ်နောက်ပြီးတော့အဲအကျေးပြရမယ်တော့ဟိုဘောညညနဲ့တော့တုံးလုံးကခံရတဲ့ကြာပြီးတော့ဒီရက်6ရက်ပြီ
တချိန်တည်းမှာပဲမြင်းကျန်မြို့နယ်ကနောက်ထပ်နေရာနှစ်ခုကိုလည်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးတပ်တွေရှိနေတယ်ဆိုတော့ယူဆရတဲ့တည်ပေးပို့မှုတွေကြောင့်အခုလိုနေရာဆုံးလေကြောင်းတိုက်ခိုက်ခံရတာလို့ဒေသခံတွေကသုံးသပ်ကြပါတယ်။စကိုင်းဘက်မှာဆိုရင်လည်းအနောက်မြောက်တိုင်းစစ်ဌာနချုပ်အနီးကဘူးတလင်မြို့နယ်ထဲမှာစစ်တပ်နေမြေရှင်းလင်းစစ်ကြောင်းထိုးနေတာအခုဆိုရင်၁၂ရက်ရှိနေပြီဖြစ်ပါတယ်။နေမြေရှင်းလင်းလမ်းတစ်လျှောက်မှာရှိတဲ့ကျေးရွာ9ရွာထက်မနည်းကဒေသခံ2000ကျော်ဟာစစ်ကြောင်းနဲ့ဝေးရနေရာတွေမှာတိမ်းရှောင်နေရပါတယ်။စစ်ဘေးရှောင်ရတဲ့ရက်ကြာမြင့်လာတဲ့အတူစာဝတ်နေရအခက်အခဲတွေကြုံတွေ့နေရပြီးစစ်တပ်တက်ဆွဲထားတဲ့တက်လှိုင်းကြီးပါမှာလည်းဖမ်းဆီးခံထားရသူတွေရှိတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတဦးကအခုလိုပြောပါဗျ။အ
ဲသူတို့အောင်းနေတဲ့အဲရွာထဲမှာတစ်ခါက20ကျော်ပါတယ်ဗျ။အနည်းငယ်လည်းသွားပြီးတော့ဘယ်သူမှမကြည့်နိုင်တော့ဟိုတက်တိုးအလို့တက်ခံရတဲ့ဒီသူရှိမရှိမသိဘူး။အဲစစ်တောင်းနေတဲ့ဝေးတဲ့ရွာလေးတွေပေါ့။နည်းနည်းလွတ်နိုင်တဲ့ရွာလေးတွေပေါ့။အဲ့ဒါလေးရှောင်ရအောင်။အာစိတ်သာကံကျော်တလိုင်းပေါ့ရောက်ကြည့်ပြည့်ပြတော်နိုင်ရွာစကြောင်းတစ်ဆောင်နန်းကရွာတွေရအောင်ကောင်းလုံးပေါင်းကြီးရွာဆို900ရွာလောက်ရှိတယ်လူရွာ2000ခွဲဝေးကြည့်ရှိတယ်ရစ်တီကိုများသွားတယ်ရစ်တီကိုများသွားလို့မရအောင်အဓိကစံစီပေါ့ဗျာအဲ့ဒါလိုလောက်ပဲဗျာ
စစ်ကောင်စီစစ်ကြောင်းတွေဟာဘူးတလင်မြို့နယ်သုံးမိုင်ခန့်အကွာကတလှမ်းရွာထဲမှာတပ်ဆွဲနေတာဖြစ်ပြီးကာကွယ်ရေးတပ်ဖွဲ့တွေနဲ့အောက်တိုဘာ13ရက်နဲ့14ရက်တို့မှာတိုက်ပွဲအနည်းငယ်ဖြစ်ခဲ့ပေမဲ့နောက်ရက်တွေမှာတော့နှစ်ဖက်အခြေအနေစောင့်ကြည့်တဲ့အနေအထားနဲ့လက်နက်ကြီးပစ်ခတ်ထားတာရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဘူးတလင်မြို့နယ်ကကုတော်ကျေးရွာကိုလည်းစစ်ကူပေးပြီးပြန်လာတဲ့စစ်ကောင်စီစစ်ကြောင်းကိုစက်တင်ဘာ30ရက်မှာကာကွယ်ရေးတပ်ဖွဲ့တွေကချားဖြတ်တိုက်ခိုက်ခဲ့လို့စစ်တပ်ဘက်ကတေဆုံးတာတွေနဲ့ဖမ်းဆီးခံရတာတွေရှိခဲ့ပြီးတဲ့နောက်မှာဘူးတလင်မြို့နယ်ကိုနေပြည်ရှင်းလင်းရေးလုပ်နေတာလည်းဖြစ်ပါတယ်။နေပြည်ရှင်းလင်းရေးအတွက်မှာအရက်သား14ဦးတပ်ဖြတ်ခံခဲ့ရပြီးနေအိမ်ချို့လည်းမိချို့ခံရတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။အာနာသိန်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကလက်နက်ကိုင်နီးနဲ့တောင်းဆိုမှုတွေကိုလိုက်ရောမှမဟုတ်သလိုစစ်တပ်အနေနဲ့အကြမ်းဖက်သူတွေကိုနှိမ်နှင်းဖို့လိုအပ်တာတွေဆက်လုပ်သွားမယ်ဆိုတာထပ်အတည်ပေးကြောင်းတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ချုပ်ဆိုတဲ့ကိုးနှစ်ပြည့်မှာပြောခဲ့ပါတယ်အခုလိုနိုင်ငံရေးနည်းနယ်ပဲဆွေးနွေးဖြေရှင်းဖြေရှားဖို့စစ်ကောင်းဆောင်ပြောနေချိန်မှာမြန်မာနိုင်ငံတစ်ဖက်လေကြောင်းတိုက်ခိုက်တာတွေလုပ်နေပြီးအရက်သားထိခိုက်တေဆုံးတာတွေပေါ်မှာဘေးကုန်းထုတ်တာတွေလည်းရှိလာနေပါတယ်စကိုင်းမကွေးမန္တလေးစတဲ့ဒေသတွေရဲ့စစ်စင်ရေးတွေအတွင်းရက်သားထိခိုက်တေဆုံးမှုတွေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်တွေရှိတဲ့ဒေသတွေကိုခြေမုံတိုက်ခိုက်တာဖြစ်တယ်ဆိုတာကိုစစ်ကောင်စီဘက်ကအခုကံပြောဆိုလေးရှိပါတယ်ခင်ဗျာ
မန္တလေးနဲ့စကိုင်းဘက်စစ်ကောင်စီဘုံကျဲနေမြေရှင်းမှုထဲသေဆုံးမှုနဲ့ရှောင်ပြားမှုရှိနေတာကိုဝန်ခံပြောပြခဲ့တာပါအခုတော့တနင်္သာရီတိုင်းပလောမြို့နယ်ကခြေရွာတွေဘက်မှလည်းလေကြောင်းတက်ခိုက်ခံရတာပါပလောမြို့နယ်ကခြေရွာတွေကိုစစ်ကောင်စီကဒီနေ့လေကြောင်းတက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်ကြားတိုက်ပွဲပြင်းထန်နေတဲ့ဒီပလောဒေသမှာဒီသတင်းပတ်ထဲဒေသခံ30လောက်လည်းအဖမ်းခံရရပါတယ်မယ်ကြီးမှပြောပြပေးပါအောင်ခင်ဗျာ
တနင်္လာနေ့တိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုက်ပွဲတွေပြင်းထန်နေပြီးဒီကနေ့အောက်တိုဘာလ16ရက်နေ့မှာတော့လေကြောင်းကနေစစ်ကောင်စီကပြင်းပြင်းထန်ထန်တိုက်ခိုက်နေတယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပါတယ်
ဟုတ်ကဲ့လက်ရှိမှာတော့ဒီတိုက်ပွဲတွေနေရာဆိုပဲပေါ့နော်ဒီပလောမှာဆိုရင်လည်းအခုဒီနေ့တွေလေကြောင်းနဲ့တိုက်ခိုက်တာမျိုးပေါ့ဒီလိုမျိုးရှိတယ်ကြဗျာနောက်ဆုံးဟုတ်ကဲ့ကျက်တင်မှာပါကျက်ကျက်ဟုတ်ကဲ့အဲ့ဒါကမိလာချွန်နဲ့နီးတယ်ကြဗျာတို့တော်တော်များများဒီသက်ဆိုင်နဲ့သူတို့တို့ဆောင်နေရတဲ့ဆိုတို့ဆောင်နေဒီနေ့တိုက်ဒီနေ့ပေါ့နော်ဟောကတော်တော်ပြည့်ထိုင်တယ်လို့တိုက်ပွဲကအခုမှဖြစ်နေတယ်လို့သာဆိုတယ်လို့ဟောကလူကြမ်းနဲ့တိုက်ခတ်တာပေါ့ဟောကအခုဒီပလောမင်းနဲ့တခွင်မှာတော့ဒီတိုက်ပွဲတွေကတော်တော်ကိုပြင်းနေတော့ပေါ့နော
်အော်တိုဘာလ14ရက်နေ့တုန်းကတော့ခန့်နီကျေးရွာအုပ်စုခေါင်းလောင်ကျေးရွာဘက်ကိုစစ်ကောင်စီတပ်တွေဝင်ရောက်လာပြီးရွာသား30နီးပါးကိုဖမ်းဆီးထားတယ်လို့လည်းဒေသခံကပြောပါတယ
်ဒီကြီးခဲ့တဲ့ဟောဆလေးရဲကဆိုရင်လည်းပဲဒီခန့်ဒီကျေးရွာအုပ်စုပေါ့နော်ဒီတောက်ခေါင်းလောင်းရွာတွေထဲမှာကြတော့လည်းပဲဟိုတိုက်ဟိုရွာထက်ကိုစကြောင်းဝင်ပြီးတော့တရားသားတွေကိုဖမ်းဆီးကြတယ်ဒီမြေအိမ်တွေကိုဟိုသူတို့ကဖြစ်ပြီးပြီးတော့ဒီဒူဘိုင်ပြည်သူတွေပေါ့နော်ဒီသူတို့ဒီထဲဟာရှိတယ်ကြာပြီးတော့ရွာထက်မြေအိမ်တွေမှာပဲဒီတန်းရွာတန်းပြီးမှရှိတဲ့ဒီမြေအိမ်တွေမှာဝေရတက်ဆွဲပြီးနေနေတာမျိုးရှိတယ်ကြာအဲ့ဒီလိုမျိုးတွေရှိတယ်ဒီရွာသားတွေတိတ်ဆောင်နေရတဲ့ဟာတွေရှိတယ်ကြာဒီခရီးကြီးရမှာပေါ့ရွာသားတွေသူတို့တုံးတက်ဝေကျင်လောက်ဒီသူတို့ဖမ်းတယ်ဟိုလူအသေးကြီးတဲ့လူတွေကကြတော့သူတို့ကဟိုပြန်လုပေးတယ်ပြီးတော့လူငယ်တွေကြတော့သူတို့ကဟိုဖမ်းဆီးထားတယ်ပေါ့တချို့လူတွေငယ်ကြတော့သူကလက်ကပ်ပြတ်ပြီးတော့ထားရတာရှိတယ်တချို့
2024ခုနှစ်စက်တင်ဘာလအတွင်းအရက်သားတေဆုံးမှုစုစုပေါင်း20ဦးထိရှိပြီးစစ်ကောင်စီတပ်တွေကတပ်ဖြတ်မှုကြောင့်တေဆုံးရတာများတယ်လို့လည်းတနင်္လာနေ့တိုင်းလူခွေရေးချိုးဖောက်မှုတွေစစ်ဘေးရှောင်ဥယျာဉ်စတဲ့သတင်းအချက်အလက်တွေကြောက်ယူနေတဲ့FE5 တနင်္လာရီအဖွဲ့ကထုတ်ပြန်ထားပါဗျ။အဲ့ဒီထုတ်ပြန်ချက်ထဲမှာတော့စစ်ကောင်စီတပ်တွေကစစ်ကြောင်းထိုးချိန်ပစ်တက်ခြင်းဖမ်းဆီးတပ်ဖြတ်ခြင်းလက်နက်ကြီးပစ်ခတ်မှုလေကြောင်းတိုက်ခိုက်မှုဒရုန်းနဲ့ဘုံးသီးချတိုက်ခိုက်မှုတွေကြောင့်တေဆုံးသူ18ဦးထိရှိတယ်လို့လည်းဆိုပါဗျ။လောင်းလုံမြို့နယ်မောင်မကန်ရွာဘက်မှာတော့စစ်ကောင်စီတပ်ကရွာသား3ဦးကိုဖမ်းဆီးပြီးလက်ပြန်ကြိုးတုပ်ထားတဲ့အနေအထားနဲ့တပ်ဖြတ်ထားကြောင်းအလောင်းတွေကိုတော့မောင်မကန်စခန်းအနီးကစစ်ကောင်စီတပ်ဆွဲထားတဲ့ရေရင်းကနေပြန်တွေ့ခဲ့ပါတယ်။ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒေသခံတိုင်းရင်းသားလက်နက်ကိုင်တွေရဲ့ဒလန်ရှင်းလင်းရေးတပ်ဖြတ်မှုတွေကြောင့်လည်းတေဆုံးသူတချို့ရှိတယ်လို့လည်းအချက်လက်ကြောက်ယူတဲ့အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အခုဆိုရင်လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်တနင်္သာရီတိုင်းမှာစစ်ဘေးရှောင်ဥယျာဉ်6000နီးပါးထိရှိလာပြီလို့လည်းဒေသရင်းစစ်ဘေးရှောင်ကူညီနေသူတွေကလည်းပြောပါတယ်။တနင်္သာရီတိုင်းလေကြောင်းတိုက်ခိုက်မှုနဲ့အရက်သားထိခိုက်တေဆုံးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။တနင်္သာရီတိုင်းပလောမြို့နယ်ခြေရွာတွေစစ်ကောင်စီလေကြောင်းတိုက်ခိုက်ခဲရတာအမကြီးမှပြောပြခဲ့တာပါအခုတော့ရခိုင်ဘက်မှာလဲစေပတိပခတွေကြာစစ်တွေမြို့မှာအခက်ကြုံရတာပါ အာခတ်တက်တော်အေးရင်နဲ့စစ်ကောင်စီတို့စီပိဋိပခပြင်းထန်နေတဲ့ရခိုင်ပြည်နယ်တဲ့စစ်ကောင်စီထိန်းချုပ်ထားစေမြို့နယ်စစ်တွေမှာလုံခြုံရေးစောင့်ဝင်နေအခက်ကြုံနေရတယ်လို့မြို့ကန်တွေကပြောပါတယ်အထူးသဖြင့်စစ်တွေမြို့ပေါ်နဲ့ဒီမြို့နယ်တွေကကြေးရွာတွေမှာနေထိုင်တဲ့မွတ်စလင်ဒုက္ခသည်တွေအတွက်လူရဲမှုဖမ်းဆီးခံရမှုစတဲ့လုံခြုံရေးအခက်အခဲတွေရင်ဆိုင်နေရတာပါဒီအချိန်နဲ့ရန်ကုန်ကသတင်းပေးပို့လာတာကိုကိုစီသူပြောပြပေးပါအောင်ခင်ဗျာ
အရခတတော်အင်းနဲ့စစ်ကောင်စီတို့စီးပိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီထိန်းချုပ်ထားစေရခိုင်ပြည်နယ်မြို့တော်စစ်တွေမှာရခိုင်ဒေသခံတော်တော်များများကတိုက်ပွဲတွေဖြစ်ပွားလာမှကိုစိုးရိမ်တာကြောင့်ပြီးခဲ့တဲ့လတွေကလည်းကတခြားဘေးလွတ်မယ်လို့ထင်ရတဲ့နေရာတွေကိုရွှေ့ပြောင်းသွားနေကြတာပါလက်ရှိမှာတော့ရခိုင်ဒေသခံတွေနဲ့မွတ်စလင်ဒေသခံတို့ဆက်လက်နေထိုင်နေကြဆဲဖြစ်ပြီးတော့စစ်တွေမြို့မှာကုန်စည်နှုန်းတွေအဆမတန်မြင့်တက်နေတဲ့အပြင်အလုပ်ကံတွေလည်းမရှိတာကြောင့်ဒေသခံတွေအကြားစားဝတ်နေရေးအတော်ခက်ခဲနေကြတာပါစစ်တွေမျိုးပေါ်မှာနေထိုင်တဲ့မွတ်စလင်တူကသူတို့ရင်ဆိုင်နေရတဲ့အခက်အခဲကိုဖြေကိုခုလိုပြောပါရယ
်အခုတော့ရခက်တဲ့ဒီမှာကွန်ဒန်နေတာကွန်တက်တဲ့ပြီးတော့ဘာမှဝဆလုံးမရဘူးအသက်ဆင်းနေတဲ့လေဒီမှာဒီဘာမှမရှိဘူးဟုတ်တယ်ဒုက္ခရတော့ဆိုတော့လူတွေကဟိုအရင်ဆိုရင်ရိတ်ချတဲ့ဗားတွေရတာလေအခုရိတ်ချလည်းမရဘူးဆိုတော့လူတွေဒုက္ခရတာပဲပို့ဆိုတယ်ဒုက္ခတွေကပို့ဆိုတယ်ကျွန်တော်တို့လည်းအခုမျိုးပေါ်မှာနေပြီးတော့ကျွန်တော်တို့လည်းဒုက္ခတွေဖြစ်သွားပြီဘယ်လိုလုံးဝလောကဆိုင်မရှိတာဆိုအမေထလို့ဘယ်လိုစားပါလဲအဲ့ဒါသိနေနေပါသူကလေးတွေများကကလေးလေးရောက်ရှိတယ်ပြီးတော့မိန်းမကလည်းကလေးမွေးတော့မယ်အဲ့ဒါကြောင့်သိနေနေတာပေါ့
စစ်တွေမျိုးနယ်တဲကကြေးရွာတွေမှာဆိုရင်စားနေရခါမလုံလောက်တာကြောင့်မိသားစုတွေမှာပုံမှန်ထမင်းနဲ့မမှန်တယ်လို့အာဟာရချွတ်တဲ့ပြီးတော့အသက်သေဆုံးတဲ့အထိဒုက္ခတွေနဲ့ရင်ဆိုင်နေရတယ်လို့အဲ့ဒီကြေးရွာတွေကမွတ်စလင်ဒေသခံတွေကပြောပါတယ်စစ်တွေမျိုးနယ်ကကြေးရွာမှာနေထိုင်တဲ့မွတ်စလင်တူကသူတို့အခြေအနေကိုပြောပြပါတယ်
အတက်ပြုတော့ကျွန်တော်ဒီနေ့ပါတယ်ဟိုစားလို့မရဘူးကျွန်တော်တရားမှာတကယ်ပဲဆိုင်လို့ရတာနော်တကယ်စားလို့မရလို့လူတွေပြောလာလို့ရှိတယ်မှာမဲကြီးရှိတယ်ဘူးလို့မရဘူးဒီဒီနေ့တည်းကတော့ကျွန်တော်ဘာတခုမှမပေးပါလို့ရှိဘူးကျွန်တော်အလုပ်လေးမှဝယ်လို့ဖြစ်တယ်ဆို
စစ်တွေမြို့နယ်အတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေမှာလည်းစားနိုင်ရခါလာရောက်ထောက်ပံ့တာတွေမရှိတော့တာကြောင့်စားဝတ်နေရေးအကျပ်တဲတွေနဲ့ရင်ဆိုင်နေရတယ်လို့ကျမကြီးမကောင်းသူတွေလည်းအများပြားရှိနေတယ်လို့စေကူတာဘူအတွက်လည်းငွေကြီးကအဆအခက်ခဲရှိနေကြတယ်လို့မွတ်စလင်ရွာသားကပြောပြပါရယ်။ဒါ့အပြင်စစ်တွေမြို့ပေါ်မှာတခိုးသမားတွေလည်းပိုများလာနေတယ်လို့လူမရှိတဲ့နေအိမ်တွေဖျက်ဆီးခံရတာဝင်ရောက်ခိုးယူခံရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါရယ်။ဒါ့အပြင်ဒေသခံတွေမှာလုံခြုံရေးစိုးရိမ်နေရပြီးတော့မကြာခဏဖမ်းဆီးခံရတာတွေလည်းရှိတယ်လို့မြို့ကန်မွတ်စလင်တူကပြောပါရယ
်။ဒီမြို့မှာပြည်ပေါ်မှာဆိုရင်စစ်နိုင်ကြကြလို့ဆိုအဲ့မှာလူတွေတွေ့ရင်သူတို့ဖမ်းသွားတယ်။ပြီးတော့ဟိုစေးဟိုစေးချောင်းတပိုင်ဘူးမဲအဲ့ဒီတဲမှာဆိုပို့ဆိုးတယ်။ပြီးတော့စိုးလက်မိုက်တွေများသွားပြီဒီမှာတော့လူတွေကဟိုအပြင်းတွေ့ရင်သူကဖုံးနေပါလေသွေးပြီးတော့ယူရတယ်။ဓမ္မဆိုင်တာပုံများတယ်မိုးပြည်ပေါ်မှာဆိုပုံများတယ်။ပြည်ပေါ်မှာဆိုအိန္ဒိယကွန်ဘူးတော့ခိုးတယ်ဝင်ပြီးတော့ဓမ္မဟိုလူတွေမရှိတော့ဆိုတော့တခြားလူတွေကဟိုရန်ကုန်ဘက်ကိုသွားတာလေရခိုင်တွေကတခေးတွေလေသူတို့အကုန်ဝင်သွားလိုက်ပြီဒီစင်းစားနေနေပဲကြံခဲ့တာဟုတ်ပါရခိုင်ကိုတခေးတွေအကုန်လုံးရန်ကုန်သွားပြီသူတို့အိမ်တွေပါလေဓမ္မတိုက်ဓမ္မဝင်ပြီးတော့ခိုးတာပေါ့ဖြစ်ဖြစ်ပါလေ
စစ်တွေမြို့နယ်အတွင်းမှာနေထိုင်တဲ့ဒေသခံတွေနဲ့မွတ်စလင်တွေကိုစစ်ကောင်စီကစစ်မှုထမ်းအတွက်ခေါ်ဆောင်တာတွေရှိခဲ့တယ်လို့လက်ရှိမှာလည်းည၈နာရီနောက်ပိုင်းအပြင်ထွက်လာတဲ့မွတ်စလင်တွေကိုဖမ်းဆီးပြီးတော့စစ်မှုထမ်းခိုင်းနေတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်ဒါအပြင်စစ်တွေမြို့နယ်နဲ့အနီးဆုံးကျေးရွာတွေကဒေသခံတွေကိုမြို့ပေါ်ကိုအတင်းရွှေ့ပြောင်းပေးပြီးတော့လူသားတိုင်းကအဖြစ်ပိတ်ဆို့ထားတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။တစ်ဆက်တည်းမှာပဲကျေးရွာတွေကနေစစ်တွေမြို့ပေါ်ကိုဆေးလာကူးကြတဲ့မွတ်စလင်တွေဓမြတိုက်ခံရတာတွေသွားခွင့်လာခွင့်မရတာတွေရှိနေတာကြောင့်ဒေသခံတွေအခက်ကြုံနေရတယ်လို့လည်းစစ်တွေဒေသခံမွတ်စလင်တူကပြောပါတယ်။
သူတို့လည်းအေးကွာဖွေးဖွေးကြည့်တယ်အဲ့ဒါသူတို့ဒီလိုလမ်းလိုက်ရောလမ်းလိုက်မလို့သူတွေ့ဓမ္မတိုက်တယ်ဒီတော့သွားပြန်လောက်မပေးဘူးအဲ့လိုလုပ်နေတာတရားကတရားသွားခေါင်းပေးမပေးဘူးသူလူတွေကစိတ်ခန့်ဟိုမျိုးပေါ်မှာစိတ်ခန့်လာပြရင်သူတို့လာဖောင်းမဖီးဘူးတက်စီဓမ္မတွေကိုဓမ္မတိုက်တယ်သူတို့အဲ့ဒါဖွေးဖွေးကြည့်တယ် ANC ဆိုတော့သူတို့တဖွေးအခုလေဟိုတိတ်ဆောင်ဘက်မှာဆိုရင်ဒီလိုဆိုင်တွေဖွင့်လာလေဟိုကုံစုံဆိုင်တွေဒါတော့အဲ့လားလူတွေဒီသွားပြီးလေစစ်တဲရလေလူတို့ပတ်သက်ယူတဲ့တသိန်းကိုနဲ့တသိန်းအဲ့လိုယူတယ်
။အခိုင်ပြည်လွတ်မြောက်ရေးပါတီ ALP ဆိုတာကတော့စစ်ကောင်စီနဲ့ငြိမ်းချမ်းရေးလက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ခုဖြစ်ပြီးစစ်တွေမြို့ပေါ်မှာအခြေစိုက်နေထိုင်တဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။စစ်တွေဒေသခံပြောပြတာနဲ့ပတ်သက်လို့ VO အနေနဲ့အတီးပြုတ်နိုင်ဖို့စုံစမ်းနေစေဖြစ်ပါတယ်။လက်ရှိမှာတော့စစ်ကောင်စီထိန်းချုပ်ထားစေစစ်တွေမြို့နယ်ကိုအာရခတတော် AA ဘက်ကပိတ်ဆို့ထားပြီးတော့ပြီးခဲ့တဲ့လတွေကကြိုကြားထိတွေ့ပြစ်ခတ်မှုတွေရှိခဲ့ပါတယ်။ စစ်ကောင်စီဘက်ကတော့စစ်တွေမျိုးရဲ့ပင်လယ်ကမ်းနားတစ်လျှောက်ကိုခြံစည်းယူကာယံပြီးတော့လုံခြုံရေးထောင်ထဲချီချထားတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိရခိုင်ပြည်နယ်အတွင်းကစစ်သားစုဆောင်မှုတွေနဲ့ဖမ်းဆီးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ညှင်းဆုံထားပါတယ်ခင်ဗျာ
ရခိုင်ဘက်မှာလည်းစေပတိပခတွေအကြာစစ်တွေမျိုးတော်မှာလုံခြုံရေးနဲ့စာဝန်တွေအခက်ကြုံရတာကိုစီသူပြောပြခဲ့တာပါအခုတော့မြမရေးနိုင်ငံတကာကပိုစိတ်ဝင်စားတယ်လို့ NUG ဝန်ကြီးဒေါက်တာစောဝေဆိုးပြောလိုက်တာပါမြမရေးမှာတော်လှန်ရေးပေါ်အောင်မြင်မှုအတွက်နိုင်ငံတကာကအရင်တန်တရားတွေအခုနေပါသွားပြီးစိတ်ဝင်စားမှုသာတိုးလာတာတွေ့ရတယ်လို့ American Keyson ကိုရောက်နေတဲ့အမျိုးသားညီညွတ်ရေးဆိုရ NUG ဝန်ကြီးဒေါက်တာစောဝေဆိုးက VOA ကိုပြောပါတယ်ကုလသမဂ္ဂအထွေထွေညီလာခံ Sideline တရားကျင်းပတဲ့စီဝေးတွေကို NUG ဝန်ကြီးအနေနဲ့တရားခွင်ရခဲ့တဲ့ဒေါက်တာစောဝေဆိုးကိုကိုငင်းချမ်းအေးကဗီဒီယိုစတူဒီယိုထဲမှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
American Keyson မှာလူမျိုးလှုပ်ရှားတဲ့လှုပ်ရှားမှုလေးတွေကိုစမေးချင်ပါတယ်ဗျလူမျိုးမြန်မာအတိုင်းဝိုင်းနဲ့ထိတွေ့တာမျိုးရှိတယ်လို့ပေါ့နော်အရင်တုန်းကကျွန်တော်တို့ Japan Keyson တုန်းကဆိုရင်ကျွန်တော်သတိထားမိတာကဒီလွှတ်တော်တွေနိုင်ငံခြားရေးဌာနလိုတာဝန်ရှိသူတွေနဲ့တွေ့ရတဲ့ရှိခဲ့ပါတယ်ဗျအခုဒီ American Keyson မှာကောလူမျိုးတာဝန်ရှိသူတွေနဲ့တွေ့တာဒါမှမဟုတ်ရင်ကျောင်းတွေတက္ကသိုလ်တွေကတာဝန်ရှိသူတွေဒါမှမဟုတ်အကူအညီပေးတာဝန်ရှိသူတွေနဲ့တွေ့တာမျိုးတွေရှိရင်ပြောပြပြပါမယ်။အ
ဲဒီတစ်ခေါက်က UNGA sideline meeting လာတက်တာပါပဲ။အဲဒီကုလသမဂ္ဂရဲ့အဲဒီညီလာခံကျင်းပနေတဲ့အချိန်မှာကျန်းမာရေးနဲ့ပတ်သက်တဲ့သူတို့ sideline meeting လုပ်တယ်။သူက community health impact နဲ့ပတ်သက်တဲ့ organization အဲကျွန်တော်တို့ align လုပ်ထားတဲ့အဖွဲ့အစည်းရှိတယ်။နိုင်ငံပေါင်း60ရှိတဲ့ထဲကအဲ့ဒီဟာကျွန်တော်တို့လည်းပါတယ်။ဆိုတော့ကျွန်တော်ဟိုဒါဒီဝန်ကြီးတယောက်အနေနဲ့ NUG မြို့သားညီညွတ်ရေးဆွေးနွေးဝန်ကြီးတယောက်ကျမရဲ့ဝန်ကြီးအနေနဲ့ဖိတ်တယ်အဲဒါကြောင့်ကျွန်တော်ဒီမှာလာပြီးတော့ကျွန်တော်တက်တာအဓိကပေါ့နော်ဆိုတော့အဲ့ဒီဟာနဲ့တွဲပြီးတော့ကျွန်တော်အခုတော့ဟိုတွေ့ဆုံသွင်းတွေ့ဆုံတိုက်တဲ့သူတွေကိုဒီ UM နဲ့ relate ဖြစ်နေတဲ့ organization တွေနဲ့အဖွဲ့အစည်းတွေကိုလည်းတွေ့တယ်လို့အဲကျွန်တော်တို့ဒီ US မှာပေါ်ရှိတဲ့ဒီအဖွဲ့အစည်းတွေကိုလည်းကျွန်တော်တွေ့တာပေါ့နော်
အခုလိုမျိုးအမေရိကန်တာဝန်ရှိသူတချို့နဲ့တွေ့တဲ့အနေအထားမှာပေါ့နော်ဒါမှမဟုတ်တခြားအဖွဲ့အစည်းတွေနဲ့တွေ့တဲ့အနေအထားမှာပေါ့နော်အဲဆရာတို့ရဲ့လှုပ်ရှားမှုမြမရေးပေါ်စိတ်ဝင်စားမှုပေါ့နော်ဆရာအနေနဲ့ဘယ်လိုသုံးသပ်မြင်မိလဲညအ
ဲအရင်နဲ့ဆိုင်ရင်တော့ကျွန်တော်တို့ကိုပိုနားလည်လာတယ်ပိုတိလာတယ်သဘောရှိတယ်ကျွန်တော်လွန်ခဲ့တဲ့တစ်နှစ်ကျော်ကျော်လောက်တုန်းကဒီလိုလာတော့ကျွန်တော်တို့အကြောင်းကိုသိမသိသလိုအဲကျွန်တော်စိတ်ထဲမှာတော့ကျွန်တော်တို့ကိုတိတ်စိတ်မဝင်စားဘူးကျွန်တော်တို့တွေဒီလိုမျိုးအဲအောင်မြင်မှုတွေရလာလိမ့်မယ်လို့သူတို့မထင်ဘူးပေါ့နော်တန်တရားတွေရှိတဲ့သဘောရှိတယ်အခုအချိန်မှာတော့ကျွန်တော်တို့တော်လှန်ရေးပေါ့နော်ကျွန်တော်တော်လှန်ရေးလို့ပဲစကားလုံးသုံးလိုက်အဲကျွန်တော်တို့မြန်မာနိုင်ငံရဲ့တော်လှန်ရေးနဲ့တိုးတက်မှုတွေကရှိတော့အဲ့ဒီအပေါ်မှာအခြေခံပြီးတော့သူတို့တွေကျွန်တော်တို့အပေါ်မှာစိတ်ဝင်စားမှုနဲ့ဒီအပေါ်မှာဘာလုပ်ရမလဲဆိုတဲ့ဟာမျိုးသူတို့မေးမြန်းတာနဲ့ပြောဆိုတာတွေရှိတာကိုအဲသိရခြင်းအားဖြင့်ပေါ့နော်ကျွန်တော်တော့တိုးတက်မှုရှိတယ်လို့မြင်တယ်ပို့ပြီးတော့စိတ်ဝင်စားတယ်လို့တော့မြင်တယ်ဒါပေမဲ့တကယ်တမ်းတော့ကျွန်တော်တို့ဖြစ်ချင်တယ်လို့ကျွန်တော်တို့လုပ်ချင်တယ်လို့ကျွန်တော်တို့ရချင်တာတွေတော့မရသေးတဲ့သဘောရှိပ
ါဒီ NUG အစိုးရဖွဲ့နေတဲ့နိုင်ငံတကာကိုသွားတယ်တွေ့ဆုံတယ်လို့မျိုးအစီအစဉ်လေးလည်းပြည်တွင်းမှာလည်းပေါ်ဆောင်နေတဲ့အလုပ်တွေရှိတယ်ပေါ့နော်အဲ့တော့အတိအမှတ်ပြုမှုနိုင်ငံတကာရဲ့အတိအမှတ်ပြုမှုရတာမျိုးဗာများရှိတယ်ခင်ဗျအ
ဲဒါတော့အခုကျွန်တော်ဒီစီဝေးတက်တာတောင်ပြီးခဲ့တဲ့နှစ်ကျွန်တော်ဒီကုလသမဂ္ဂ UNGA sideline meeting တက်တာနဲ့ဒီနှစ်တက်တာမတူဘူးပေါ့နော်ပြီးခဲ့တဲ့နှစ်က UNGA sideline meeting တက်တာကကျွန်တော်ဒီ UAC commissioner အနေနဲ့လာတက်တာကျွန်တော်ဝန်ကြီးအနေနဲ့လာတက်တာမဟုတ်ဘူးပေါ့နော်အခုဟာကတော့ NUG မြို့သားညညရေးဆိုရယ်ဝင်ကြီးအနေနဲ့ဖိတ်လို့လာတက်တာဆိုတော့ကျွန်တော်ထင်တာဟာ one of the recognition လို့ကျွန်တော်တို့ဟိုတွက်လို့ရပါဘောနော်အလားအတူပါပဲအခု recently ပဲကျွန်တော်တို့ဒီမှာရှိတဲ့award တစ်ခုကျွန်တော်တို့ရတယ်ဗောလေအဲ့ဒါက Edward Basky award ဆိုတော့ဗောဒါဟိုဘော peace တို့ humanitarian တို့ဒီလို health တို့ education တို့နဲ့ပတ်သက်ပြီးတော့အခုလိုမျိုး democratic transition နဲ့ပတ်သက်ပြီးကြိုးစားအကောင့်ထဲပေါ်နေတဲ့ဖွဲ့စည်းတွေကိုပေးတဲ့စုတစ်ခုပေါ့လေအဲ့ဒါကျွန်တော်တို့အခုရတယ်အဲဒီအမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနအနေနဲ့ကျွန်တော်တို့ရတာပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့တကယ်တော့စကိုင်းတို့မကွေးတို့ဒီတော်လိုင်းကာလအတွင်းမှာကျန်းမာရေးအကောင့်ထဲပေါ်ခဲ့တဲ့ဟာတွေနဲ့ပတ်သက်ပြီးတော့သူတို့ပေးတဲ့စုပါပဲ So, one of the recognition, but not general team of Eugene or general or you saw it.
Nimaye, Nagarapo, say when Sara Larilu, NUG, when she started so we saw Pyogagarava. Akulu, Purunya, the name people jet to a Pimaro, Ucho Santana, Sunitari, Editana, Senegan, now Gen Z, P. Agaza, Cana, Pussin, Canary, Satai Labo, Shiva, the Ekna.
BOA season ago, Radio Yumin Tanjaro Pin, YouTube Samina Ganile, Nasin Jishu Hemari. BOA Mimaba, YouTube Samina Risagaro, youtube.com/BOA Burmese Pibare.
Mingla Nadamatarashi Makna, VU American, then ye, Octobala, Sachoya, Purunya, season ago, Nasin IT set, Jopjani Bare. Machagin told him, Bime, Tudia by Naiva Mara, Purunya, and Jopjanija, Ucho Santana, Sunitari, Editana, Sunigan. Now, McKinley, Gen Z Lungaganda, being Kuyana, Axakana, a person in the Setai Labu Shivare, a good old Ucho Santana, Sunitari, Editana, Sunigama, Shimatuna in the ASEAN Tapia House, so they count in the Thunta Tabare. Machaging up is soon at Vienchen, ASEAN Teddy Sinibuha, Nama Piotana, Dwejakimu, Achakube, Sekain Sue Tabu, Chama Tabare, the ASEAN Teddy Rene, Sunibet Council, Mia, Tissu Mugani, Nolin, and Yat Sundia, Tabo Lagabala, Mamia the Sianga, Ujo Sandago, Mimian Sunni Tabare.
The Autoba Chaviaga Nebio, Satia Tijimba Gere, Asiente, Siwi Buya, Bari Tu Chavale, to the Pin, Nima a Yebo, by Tu Chavale.
Nima E, Tuyago Mujogin, Asia, Siwi, Didier, Tuyagaro. Bawin Lara, Nanga, Gigari, Menazi, Oli, Luzide, Bawin Lara, Tria, Taina, Namas Roshin, Pedunta, Chinawat, Unijupilare, Sugata Lara. Ladova, Sengabunayama, Lawrence Wong, Unisu Pilare, Sutel Lare. Now, Vietnam, Nangangong, Pyong Lepchet, the Mrap Pyong Ramet, the Nagram Betefene, now Unisu Gosu like that. Now, to Gaja to Kuaro, Asia, Yizu Nangan, who put it in Unisha the Mra, we do rotem now. Thuma Anarlo Pyongamak is asking those who do that the Nagos like that. Now, Suniwe Nangan, Tema, Suniwe, Japan, Unisu said, now, but that Americans are not Joe Biden, Metapau. If you look up when you get Kalas Filatua, Metapeni, Haro, come on my young lady, Polly, I must see my tail that goes to Johnny Pippa. You might even bother about two jazz as well. You might even through a diga garo, Asia Mungaja Gube, Celebido Kain Sweet Hour, eh? I Asia Mungaja, Pin, Petipaka, which is in Nazon Yasanyahu. สรุปบิวปิอเรียรอตันเตียชิยาสิกองสิยาไอ้สิกองยะไซมุสาโหลักษณะเป็นมิสยูสเรตันเตียอจิจิชิเนียาวะเรอาเซียนနိုင်ငံနေမှာสรุปมุงงาเจกโลดูเซเลกไคนซวยเมโลปิอเรดาโหเวเพอองลูกะเมปิอเรลอเรนซ์วอนเซนโบวุนิโจกะซวยฮาดาฮาอฉิงยะเมสรุปบลาวฉิงยะเมโตเนปิโลมาบิเลเวพพเนวีโลปิอมาเวลูบอนเซชิตันฮาวดาณตาวนิเยบัวปะนาอะคะเคเนอะไมจုံเนียบิซวย
กูละแต่มากะรู้ว่าละอธิกะซีนทุกข์อะไรมั้ยตัวเราอธิยามะสงฆ์อะไรแบบเพิ่นไปเออดีมาดีมุงงาเจ้เยอาเนเจกะบาผิดป่ะมะเลยอธิกะเคเคอ่ะบาผิดตาบาเลยมุงงาเจ้มาร่ออาเนเจ้ไม่สิบูโลเปียวมาบามุงงาเจ้กูนวนังงามาอานาเต็งมีโลเปียนาซับผิดกระเเละอาเซียนနိုင်ငံเนี่ยฉะมากระเเละไอ้มุงงาเจ้มาปาเรหาเนี่ยอ่ะปฏิปักษ์ยะเสบุตําปะนี้นั้นซวยนี่บุบัดทุกข์เดรุกูญีเปบุบาญะเอ้อล่ะริฮะ တကယ်အရေးကြီးပြီးတကယ်တော့လည်းသူတို့စတူဒင့်ဟန်ရာဖြစ်ပါတယ်အဲ့မူငါချက်ဒီပင်လင်းအာဆီယံလိုနိုင်ငံအဖွဲ့အစည်းတစ်ခုအတွက်အောင်မြင်ချက်မှတ်နိုင်ငံရဲ့သဘောတူညီချက်ဖြစ်ပါတယ်စစ်ကောင်စီကလည်းပဲအဲ့တော့တက်ပြီးတော့ကောင်းကြီးခဲ့ပြန်လာမှပဲသူတို့စိတ်ပြောင်းပြီးတော့မလုပ်တော့ဘူးဆိုပြီးတော့ကန့်ချိုက်တာဖြစ်တယ်ဆိုတော့မူငါချက်မှာတော့ဘာမှအနေနဲ့မရှိဘူးလို့ပြောမှာဖြစ်ပါတ
သမကအထွေထွေလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်လဲ binding force လို့ခေါ်တယ်အတင်းအကျပ်လောက်ရမယ်ဆိုတာစစ်တပ်ခင်လို့မရပါဘူးသူတော့အဲ့ငုံငါကျဲမှာလဲသူတော့အဲ့လွတ်နိုင်ခြင်းမရှိပါဘူးအာဆီယံမှာလဲပဲသူတော့ consensus အလုံးသဘောတူညီမှလောက်ရမယ်ဆိုတာဖြစ်တယ်ဒါအပြင်နိုင်ငံတစ်ခုရဲ့အဖွဲ့ဝင်နိုင်ငံပြည်တွင်းရေးကိုဝင်မဆွဲရဘူးဆိုတာလဲရှိပြန်တယ်သူဆိုတော့အဲ့အကန့်အသတ်တွေကရှိနေ ASEAN နိုင်ငံအားလုံးကဒီမိုကရေစီနိုင်ငံမဟုတ်ဘူးတူဆမိုင်းနိုင်ငံဘူနိုင်လိုဟာလည်းပါတယ်အဲဒီကွန်မြူနီနိုင်ငံလည်းပါတယ်ဆိုတော့သူတို့ရဲ့နိုင်ငံတစ်ခုချင်းသာဝင်ဆွဲကြတဲ့ဆိုရင်ဒီမိုကရေစီပြုပြင်ရတဲ့အားလုံးဝင်ဆွဲရမယ့်သဘောဖြစ်နေဘယ်လိုလဲခံနိုင်မှာမဟုတ်တော့အဲဒီဟာ ASEAN ရဲ့ဘောင်ထဲမှာအကန့်အသတ်တွေရှိနေဆိုတော့အဓိကအားနည်းချက်ဖြစ်ပါတယ်အဲဒီတော့သူတို့နှိမ့်နိုင်ပြီးတော့ပါလေဆောင်ရွက်ရမယ့်သဘောဖြစ်ပါတယ်
အဲ့ဒီမှာဒီဆွေးနွေးပွဲမှာပေါ့ဒီတခြားဟိုဆွေးနွေးပွဲနိုင်ငံတွေသူတို့ရဲ့သဘောထားရောဘယ်လိုရှိပါလဲတစုံတရာအားတက်ဆရာရှိပါလားမြန်မာနိုင်ငံအတွက
်အာဆီယံရဲ့ဆွေးနွေးပွဲ dialogue partner ခေါ်တဲ့ဆွေးနွေးပွဲနိုင်ငံတွေထဲမှာအရေးကြီးဆုံးတရုတ်ပါပဲမြန်မာအရင်နဲ့ပတ်သက်လို့အထူးသဖြင့်ပေါ့လေဆိုတော့တရုတ်ကတော့တရုတ်ကဘာပြောလဲဆိုတော့အာဆီယံမူငါချက်ကိုလက်ခံတယ်အာဆီယံဆက်လုပ်ပါအာဆီယံဆက်လုပ်ပါပြောတယ်ဒါမဲ့တစ်ချိန်တည်းမှာသူကတော့မြန်မာနိုင်ငံတွင်းမှာအကုန်လုံးကိုသူကပဲဝင်ချယ်လေပြီးတော့ရွေးကောက်ပွဲလုပ်ဖို့ဘာညာဆိုတာသူကအားပေးနေဆိုတော့ကျွန်တော်စဉ်းစားမိတယ်တရုတ်ကအာဆီယံကိုဆက်လက်ပြီးအားပေးနေတာမူငါချက်ရှေ့မတူနိုင်လို့အာဆက်လုပ်ပါစေဆိုပြီးတော့သူကအေးဆေးလွှတ်ထားတယ်ပြီးတော့သူလုံးချင်တာကိုသူမိသူဟန်နဲ့ဝင်လုပ်နေတဲ့သဘောများလားအဲ့လိုလိုယူဆတယ်ပေါ့လေတကယ်တော့အာဆီယံမတူနိုင်ဘူးဆိုတော့သူသိတယ်သိရတဲ့ဟာဒါပဲဆက်လုပ်ဆိုတော့သိဝေးရဲ့နိုင်ငံတွေကပြောနေတာထားပါတော့တရုတ်ကအကြောင်းသိတာပဲဒီဟာနဲ့လုံးလုံးမရဘူးဆိုတာဒါပဲသူကလည်းအဲ့ဒါကိုတိုက်တွန်းတော့သူလူချင်းနဲ့လမ်းကြောင်းနဲ့သူကစစ်ကောင်စီကလည်းအသီးမှပြူပြီးတော့ဒါကဲလောလောဆယ်မှာမင်းတို့အစီပြောင်းလုပ်ကြဝေးကောက်ပွဲလုပ်ကြဆိုတော့သူကပဲအပေးတိုက်တွန်းနေဆိုတော့တရုတ်ရဲ့သဘောထားဟာအဲ့လိုဖြစ်မယ်လို့ထင်တယ်ဆိုတော့အဓိကဒီဝေးကောက်ပွဲကိစ္စကိုကန့်ကွက်တာကလည်းအာဆီယံဘက်ကလည်းကန့်ကွက်တာကိုတော့မတွေးရပါဘူးအာဆီယံဘက်ကကန့်ကွက်တာကိုမတွေးရတာကတော့အာဆီယံရောအရင်ကလက်နက်ကင်အင်အားစုတွေကိုငက်ွက်ရတယ်သူကသူတို့နဲ့လည်းထိတွေ့နေတာကိုဆိုတော့အဲ့ဒါကြောင့်သူတို့စောင့်ကြည့်နေနေတူပါတယ်တကယ်လို့အဆင်ပြေသွားတဲ့ခါတော့ဘယ်လိုဖြစ်လာမလဲမသိဘူးနောက်နိုင်ငံကတော့အိန္ဒိယကတော့ဒီဟွာရီရဲ့လက်ခံအကုန်လုံးဘက်ပေါင်းစုံပါဝင်ဖို့ပြောတယ်အဲ့ဒီဘက်ဆွေးနွေးဘက်နိုင်ငံတွေသဘောထားတော့ဆိုတော့အမေရိကန်ကတော့ကန့်ကွက်တယ်ပေါ့လေအဓိကအဖြစ်ကတော့အဲ့ဒါပါပဲတကယ်လို့ဆွေးနွေးဘက်အဲ့
ဒီဆွေးနွေးပွဲမှာမြမအရေးပြင်ပေါ့တခြားဒီအရေးကိစ္စတွေမှာလေးထားမယ့်အချက်တရားရောဘာတွေရှိပါလဲ
အရေးကြီးဆုံးအချက်ကတော့တောင်တရုတ်ပင်လယ်ကိစ္စပါပဲသိခက်ခဲပါတယ်ဒီမှာအပြင်းထန်ပဋိပက္ခဖြစ်ပါတယ်သူတို့ဆွေးနွေးလို့အဆင်မပြေပါဘူးတောင်တရုတ်ပင်လယ်မှာဒီ code of conduct ခေါ်တဲ့ပြုမှုကျင့်ကြံမယ်လိုက်နာမယ်အပြုမှုအဲ့ဒီစောက်တော့မသိကြည့်လို့မရဘူးအဲ့ဒီကိစ္စကတရုတ်နဲ့တရုတ်ဒီရုတ်တရက်မမျော်လင့်မနဲ့ထိတိုက်တွေးပြီးတော့ပောက်ကွဲသွားနိုင်တာတို့နောက်ပြီးတော့နောက်လည်းမူလွဲမှပြီးတော့ misunderstanding ရကထိတိုက်ထိမှန်မြဖြစ်မှာတော့အဲ့ဒီကိစ္စတို့လည်းလောက်တာတော့မှအဆင်မပြေနိုင်ပါဘူးအခုအထူးသဖြင့်ဆိုရင်ဖိလစ်ပိုင်ဘာဆိုရင်တခဏသူနေစမှာဖြစ်နေရတွေ့ရပါတယ်ဆိုတော့ဒါလည်းပဲတရုတ်ကအဓိကအဖြစ်သူတို့ကတောင်တုပ်ပင်လေတစ်ခုလုံးကိုသူတို့ပိုင်တယ်ဆိုပြီးတော့ပြောနေတာကအဓိကအတားဖြစ်နေပါတယ်ဆိုတော့ဒီကိစ္စမှာညှိလို့မရပါဘူးသူတို့ညှိတဲ့နေရာမှာအများကြီးအခက်အခဲတွေ့ရပါတယ်တောင်တုပ်ပင်လေကိစ္စကတော့ဒါရှည်သွားမဲ့ကိစ္စပဲဒီဟာလာသမကားကလည်းပဲဘာမှတတ်နိုင်ဘူး။နောက်အရေးကြီးတဲ့ကိစ္စတစ်ခုကယူကရိန်းကိုလည်းအာရုရှားကစာကြီးလာဘရော့လာတက်တဲ့နိုင်ငံကြီးဝန်ကြီးသူနဲ့လည်းပဲထိတိုက်တွေ့ကြတယ်ဘယ်လိုမှညှိနှိုင်းလို့မရဘူးတကယ်ဆိုအပြင်းထန်ပဲသူကပြင်းထန်တာဖြစ်ပါတယ်တကယ်ဆိုညှိလို့မရပါဘူးအဲ့ဒါလည်းပဲသူနဲ့ဘလင်ကင်အမေရိကန်နိုင်ငံကြီးဝန်ကြီးနဲ့အိမ်မှာနေရာလုံးတက်ကြတယ်ဒါပေမဲ့သူတို့မတွေ့ကြဘူးသို့တော့ဆာဂေးလာဘရော့မင်းကောင်းပြောနေတဲ့ဟာကိုတော့ဘလင်ကင်နားထောင်တယ်သတင်းထောက်တွေပြောတယ်ငါကနားထောင်မယ်တဲ့ it is better to hear each other တယောက်တယောက်ဘာပြောတယ်ဆိုတော့ကြားရတာကတော့ကောင်းတယ်ဆိုလို့သူတက်နားထောင်တာရှိတယ်ဒါပဲရှိတယ်သူတို့သဘောတူညီမှုကတော့လုံးဝမရကြပါဘူး now Israel Gaza ကိစ္စကတော့သူတို့တော့စိတ်တော်ပေါ်တွင်မရှိပါဘူးဘာကြောင့်လဲဆိုတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေထဲမှာ Israel ကိုအသီးမှမပြုတဲ့နိုင်ငံတွေရှိပါတယ်မလေးရှားတော့ကြောက်လို့အဲ့တော့အဲ့ဒီကောင်ကတော့စိတ်ထစ်တဲ့ဝင်ထရင်းရမတွေ့ပါဘူးဆိုတော့တခြားကိစ္စတွေလည်းပဲအောင်မြင်တယ်လို့ပြောလို့မရပါဘူးရှစ်တိုးတယ်ဆိုတော့သူတို့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့အာဆီယံပြည်သားဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုတွေတပည့်ရပါလေသဘာဝအနေနဲ့ကာကွယ်ဖို့ sustainable ဒွန်းစီခိုင်မြဲတဲ့စီးပွားစတိတ်တော့အဲ့ဒီကိစ္စတွေမှာတော့သူတို့က OK ပဲအဆင်ပြေကြတာတွေ့ရပါတယ်ဒါပေမဲ့အဓိကပြဿနာတွေဖြစ်တဲ့အဲ့ဒီမြန်မာအရေးတောင်တုပ်ပင်လေယူကရိန်းလူကမ္ဘာအရေးယူမှာတော့သဘောရောက်ပြီးတော့ဆုံးဖြတ်ချက်တော့မှအတိုင်းတိုင်းမချထင်တဲ့အခြေအနေဖြစ်နေပါတယ
်အဲဆိုရင်ဒီထိုင်းကဒီဇင်ဘာမှာကျင်းပမယ်ဆိုတော့ဒီမြန်မာအရေးဘက်ဆုံးဆွေးနွေးပွဲရအောင်ဘာတွေမျှော်လင့်လို့ရပါမလဲ
အဲ့ဒါလည်းပဲထိုင်းကဘာကြောင့်အဲ့လိုလှုပ်ချင်တယ်လဲ China, ASEAN nine area ထဲမှာသူ ASEAN ဘယ်လိုဆုံးဖြတ်ဆုံးဖြတ်သူကငါဟာအရေးကြီးဆုံးပဲဟုတ်တယ်ဟုတ်တယ်သူနဲ့နေဆိုင်ကတ်နေတာမြန်မာနိုင်ငံဖြစ်လိုက်သူအရင်ဆုံးခံရတာဆိုတော့ငါရဲ့သဘောထားဥစားပေးဖြစ်တယ်ဆိုတော့အများအားပြတယ်လို့ယူဆပါရင်တော့ဆိုတော့သူက ASEAN လောက်လိုက်ပဲသူကစီးရတစ်ခုလောက်တယ်အရင်တော့လည်းလုပ်ဖို့ရလေသူကအဲ့ဆိုတော့အဲ့ဒီလိုစီးမှုပဲသူကလုပ်မှာပဲလုပ်ပြီးတော့ဆွေးနွေးမှာဖြစ်တယ်ဆိုပြီးတော့ပြောထားတယ်ဆိုတော့အဲ့အာဆီယံနိုင်ငံတွေအလုံးကဖိတ်မလားအဲ့အစည်းအဝေးမှာဆူရာတောင်ပသုံးသက်သူတွေကဖိတ်မယ်လို့တော့မျှော်လင့်နေကြတယ်လို့ကပြောတယ်အာဆီယံနိုင်ငံအလုံးကဖိတ်ချင်မှဖိတ်မှာဆိုတော့အိန္ဒိယကတော့ပြင်းထန်တိုက်တွန်းနေမူရီကတော့အဲ့ဒီအစည်းအဝေးကျရင်စစ်ကောင်စီကိုလည်းဖိတ်ပါနောက်ပြီးတော့တန်တဲ့အဖွဲ့ဘောင်းဆောင်ကိုလည်းဖိတ်ပါလို့ပြောတယ်အဲ့ဒါလည်းဘယ်လောက်လဲတွေးကြမလဲစစ်ကောင်စီရောလက်ခံမလားယူတော့ကဲခင်ဗျားတို့လည်းပကအန်ယူနဲ့တိုင်းရင်းသားအဖွဲ့နဲ့လာပြီးဒီမှာလာတွေ့ဆိုတော့စစ်ကောင်စီကိုနိုင်ငံရောလက်ခံမလားဆိုတာလည်းပဲရှိတယ်ဆိုတော့အဲ့ဒါလည်းပဲပြောတာပြောတာပေါ့လေအစိုးရစစ်တပ်လာတဲ့ထိုင်းအစိုးရကတော့သူတို့လုပ်မယ်စောစောကပြောသူပဲသူတို့နိုင်ငံသိအရေးကြီးတဲ့ဒီကိစ္စမှာအာဆီယံနိုင်ငံတွေထက်ငါတို့ပိုလုံတိုင်းဆိုတော့ပြဖို့လွတ်တယ်အဲ့ရန်လုတ်တယ်ဆိုတော့သိအလားလားတော့သိရှိတယ်လို့တော့မမျှော်လင့်နိုင်ဘူးလို့ထင်ပါတယ်အောင်မြင်ရတော့အကောင်းဆုံးပါပဲကျွန်တော်တို့ကတော့အပြည့်သဘောနဲ့ negative ဆူတော့ကမမြင်လို့ပါဘူးဘာမှမဆိုတွတ်တဲ့အောင်မြင်တော့ရင်အစီအမင်းတော့ကောင်းလာကြည့်ပါပဲဒါပေမဲ့ကောင်းလာနိုင်တဲ့အခြေအနေမရှိအောင်တွေးရပြောတော့
ပါ။အဲစစ်ကောင်စီကတော့ဒီပြောထားတဲ့အတိုင်းပဲရေကောက်ပွဲလမ်းကိုပဲဆက်လျှောက်မယ်လို့ပြောပါတယ်။အဲဒီမှာအာဆီယံနိုင်ငံတွေပေါ့ဒီအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားရောဒီပေါ်မှာလက်ခံပါလား
။အခုလောလောဆယ်တော့အာဆီယံနိုင်ငံတွေထားတော့ပေါ်ပေါ်ထင်ထင်ရေကောက်နဲ့လှုပ်လို့တော့ပြောတာမတွေ့ဘူး။တရုတ်ကပဲအဓိကပြောနေတာတွေ့တယ်။ဆိုတော့အဓိကအာဆီယံနိုင်ငံတွေကြည်တာကတော့တော်လှန်ရေးအဖွဲ့တွေပေါ့လေတိုင်းရင်းသား EAO တွေတော်လှန်ရေးအဖွဲ့တွေအင်ယူသူတို့ရဲ့သဘောထားကိုလည်းကြီးနေတူပါတယ်သူတို့ကဒီရွေးကောက်ပွဲကိုအခုခါမှဘယ်သူမှလက်မခံနိုင်တဲ့သဘောမျိုးပြောနေရတယ်ဆိုတော့အဲ့ဒါကိုလည်းသူတို့ကြည့်မယ်တူပဲအမေရိကန်ကလည်းဒီရွေးကောက်ပွဲကမဖြစ်နိုင်ဘူးလို့ပြောနေတယ်ဆိုတော့တရုတ်ကသာလုံးဝပြောနေတာဆိုတော့ဒီရွေးကောက်ပွဲကိစ္စမှာခဏနှစ်ချမ်းကွက်နေပြီတရုတ်ရဲ့သဘောထားနဲ့ဒီတိုင်းရင်းသားအင်အားစုတွေရော NUG နောက်ထပ်ပြင်ပအင်အားစုအမေရိကန်အဲ့လိုလည်းဖြစ်နေဆိုတော့အာဆီယံနိုင်ငံတွေကဒီကိစ္စမှာလည်းဇဝေဇဝါပဲသူတို့ကတော့စောင့်ကြည့်နေမဲ့သဘောရှိပါတယ်။ဆိုတော့ဘယ်ဘက်ကိုလာရမလဲစိတ်ထဲမှာတော့ထင်တယ်ကျွန်တော်။ဘယ်မှာမြန်မာနိုင်ငံကပြည်လဲမှုရသွားရင်ဘယ်သူတက်တဲ့အေးချမ်းချမ်းဖြစ်ပြီးတာပဲဆိုတဲ့သဘောတော့အာဆီယံစိတ်ထဲမှာအမှန်တကယ်ရှိမှာပဲ။ကောက်ကိုက်တဲ့ပြဿနာသူကသက်သာသွားမယ်။ကောက်ကိုက်သက်သာသွားမယ်။တောင်းဆိုတဲ့နိုင်ငံတွေကလည်းအစည်းအဝေးထင်နေတယ်အဲ့လိုဖြစ်နေကြဆိုတော့သူတို့သိကြည့်မှုဆိုင်ဘူးဘယ်ဆွာတက်တဲ့ဆိုတော့ညဉ့်ညံ့ဘုရားသူတို့တရားလူချင်းမှာဖြစ်တယ်။ဆိုတော့တစ်ဖက်ဖက်ကအောင်မြင်သွားရင်တကယ်လို့တရုတ်ကလုတ်တဲ့ချင်းရွေးကောက်ပွဲကစားဟာဖြစ်မြောက်သွားပြီဆိုကြပါစို့ဥပမာအဖြစ်အဲ့လိုဖြစ်ခဲ့ရင်တော့အာဆီယံကလည်းပဲအသီးမှတ်ပြုပြီးတော့နောက်တက်လာတဲ့အဆိုရပဲပုံစံဖြစ်ဖြစ်သူတို့လက်ခံဆက်ဆံနိုင်မယ်လို့ယူဆပါတယ်ကျွန်တော်ကတော့ဒါကကောင်းတယ်မကောင်းလဲဆိုတော့ကျွန်တော်လည်းကြိုးပြောခက်ပါတယ်သို့တော်လည်းပဲပြည်သူလူထုကဘယ်လောက်လက်ခံမှာလဲတော်လိုင်းရအဆွေရတော့လည်းမကောင်းဆိုရှင်းနေတယ်ဆိုတော့အမေရိကန်ပါဝင်အနောက်နိုင်ငံတွေကဘယ်လောက်အသီးမှတ်ပြုကြမလဲဆိုတာကတော့ဒီဒီပြပြလို့မရသေးပါဘူးခင်ဗျာ
ဟုတ်ကဲ့ပါဦးကျော်စနာရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ရပါပြီခင်ဗျာ
ရှေ့မတွန်းနိုင်တဲ့အာဆီယံတပြောင်းအခြေအနေကိုဦးကျော်စန်းသားနဲ့မမျှဆင်အောင်တို့ဆွေးနွေးခဲ့တာပါအခုတော့ဂျန်စီလူငယ်ကဏ္ဍပါအွန်လိုင်းကနေဝင်ငွေရှာသူဂျန်စီအကြောင်းပြောထားပါတယ်အင်ဂျင်နီယာတယောက်ဖြစ်ဖို့ကြောင်းတက်နေရင် vlog တွေဖန်တီးသူတယောက်ဖြစ်ချင်းခဲ့လို့အင်ဂျင်နီယာဖြစ်မဲ့ဘဝကိုဆွန့်လွတ်ခဲ့တယ်လို့ဇက် vlogs ကိုတင်ဆက်တဲ့ကိုသန်းထက်ဖြိုရှင်ကပြောပါတယ်အွန်လိုင်းကနေဝင်ငွေရအောင်လုပ်နေတဲ့သူကိုမခင်လေးဆက်သွယ်စကားပြောထားပါတယ်ခင်ဗျာ
Hello ဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်ကျန်စီတို့ရေဒီတစ်ပတ်တော့လေကိုရိုင်းအပြောင်းလဲတွေဖန်တီးပြီးတော့အောင်မြင်တဲ့လမ်းရှောင်နေတဲ့လူငယ်လေးတယောက်နဲ့ချိန်တာတယ်သူနဲ့ဒီနားလေးမှာထိုင်ပြီးတော့စကားပြောမယ်နော
်အဲကျွန်တော်နာမည်ကတော့တန်ထက်ကျေးရှာမှာအဲဆပ်ဘလော့ကပေါ့နော
်တချင်ရောအင်ဂျင်နီယာဖြစ်ဖို့ကြောင်းတက်နေတဲ့သူက vlog တွေကိုဖန်တီးဖို့ဘာကြောင့်ဆရာထက်တန်သွားရတာလဲ
ကျွန်တော်ပြောရမယ်ဆိုဒီဘက် lifestyle ကိုကြတော့2020လောက်ထိမတွေးဘူးပေါ့နော်တခါမှမရှိခဲ့ဘူးငွေတော့ကြတော့ကျွန်တော်ပုံမှန်အင်ဂျင်နီယာလုပ်မယ်အခဏနေလို့ရှိရင် business တစ်ခုခုလုပ်တော့ပဲသိရှိနေမယ်လို့စဉ်းစားလာတာဒါပေမဲ့အသက်20လောက် covid တွေဖြစ်တော့ကျွန်တော် YouTube ကြည့်ရင်လည်းပဲအဲဒီကဝါသနာတွေ့ပါဒီဘက်ကိုရောက်လာခဲ့ပါတယ်
အဲ့တော့ကောက်ကိုတက်တက်မောင်းနေရနေရုတ်တရက်ချိုးကွေးလိုက်တယ်လို့ပဲအပြောင်းလဲအကြီးလုပ်လိုက်တဲ့ခါကျတော့သူဘလို့စိန်ခေါ်မှုကြီးဂျုံခဲ့ရလဲ
ခက်ခဲတာကြတော့ဘာခက်ခဲလဲဆိုရင်အစကနေပြန်လေ့လာကျွန်တော်ဟိုဘက်မှာ diploma အတန်းပြီးသွားပြီပေါ့ diploma engineer diploma ပြီးသွားပြီဒါပေမဲ့တော့မလုပ်ချင်တော့ဘူးကျွန်တော်စိတ်ထဲမှာငါဓာတ်ပုံတွေရိုက်မယ်ဗီဒီယိုလုပ်မယ်ဒါပေမဲ့အဲ့တုန်းကတော့ကျွန်တော်ဗီဒီယို editing တစ်မျိုးပဲရတယ်ဒါပေမဲ့အဲ့တုန်းကကျတော့ အတွေ့ရဒီ blog လုပ်မယ်ဆိုအတွေ့ရရှိနေပြီဒါပေမဲ့ဒီအတွေ့ကိုအကောင့်တွေပေါ်ပြစ်တာ2023မှာအကောင့်တွေပေါ်ပြစ်တာဆိုတော့ဒါနှစ်တွေကြာသွားတယ်ပေါ့နော်နှစ်တွေကြာပြီတော့တော်တော်တိဆောက်ရတယ်အဲ့တော့ဆွမ်းနာတော့ကိုတင်ခဲ့တဲ့ပညာလည်းမဟုတ်တော့အများကြီးပြန်လည်လာတယ်အခက်ခဲရတော့အဲ့ဒါတွေရှိရတရားဝဲရအောင်လုပ်မယ်ဆိုတာတော့ကျွန်တော် video editing နဲ့ပဲအဲ့လုပ်ရအောင်လိုက်ရှောင်နေတယ်အလုပ်မရအောင်ကျွန်တော်2021တနည်းလုံးအလုပ်လျှောက်တာအလုပ်မရခဲ့ဘူးเนาะကျွန်တော်နောက်ဆုံး blog ဆိုတဲ့ဆိုအိုချာမှာဘာပဲဒီဖြော်ဖို့ထိစဉ်းစားခဲ့ဘာပဲဒီတော့ဖြော်ဖို့ရှောက်ခဲ့တယ်ဘောเนาะအဲ့နေပြီးတော့2000လောက်ကြာတော့မှကျွန်တော်ဒီ video editor အနေနဲ့ပဲအလုပ်စရခဲ့တယ်အဲနောက်ပြီးတော့မကျွမ်းကျင်တဲ့ fee တစ်ခုလည်းရောက်သွားတာပေါ့ဒါပေမဲ့နောက်ဝင်လုံရင်းလုံရင်းတော့ကျွမ်းကျင်သွားပါတယ
် engineer ကျောင်းသားတယောက်ဘောကနေပြီးတော့ bubble tea ဖြော်ဖို့ထိတော့စဉ်းစားထားတယ်ဆိုတော့သူဘာကြောင့်မလို့ဒီ vlog တွေကိုရိုက်ဖို့အတွက်စိတ်အားထက်သန်နေရတာလည်းမသိဘူ
းလိမ့်လိုက်နေဒီ digital income ဆိုတာဘယ်လိုမျိုးလဲအနောက်ပြီးတော့အဲကိုကျွန်တော်ခီးသွားကြတာပေါ့နော်ခီးကြည့်သွားနေနေလေအလုပ်လုပ်လို့ရမယ့်အလုပ်တွေဆိုတာဘယ်လိုမျိုးဖြစ်မလဲဆိုတာဆက်ဆက်စဉ်းစားနေတယ်ပဲကျွန်တော်ဒီဘက်ကိုတွေ့လာခဲ့တယ်အရင်နဲ့မတူတာကြတော့အဲအခု digital income ကြတော့ဗျာအရင်လိုမျိုးကျွန်တော်ရုံမှထိုင်အလုပ်လုပ်ဖြစ်အောင်မလုပ်တော့ဘူးပေါ့နော်အခုဆိုကျွန်တော် freelance ပဲလုပ်တာရများတယ်ဒီဆွမ်းနာလေ့လာတဲ့ပညာရင်းနဲ့ပဲအဲဒီ blogging လုပ်တယ်နောက် freelance ခါကြီး join တယ်အဲ့တော့အခုခင်မှာပို့ပြီးတော့လေးလာတာလည်းလွယ်တယ်ကျွန်တော်ဆိုတာသင်တန်းတွေပါလည်းမတက်ခဲ့ဘူးကျွန်တော် internet ကပဲအကုန်လေးလာခဲ့တယ်ပေါ့နော်အဲတော့လေးလာစရာနေရာကြီးလည်းအများကြီးရှိရယ်အင်ခန်းရဖို့အတွက်လည်းနီးလန့်နေအများကြီးရှိရယ်ပေါ့အဲတော့အခုခေတ်ကကြတော့ကိုယ့်ရဲ့အိမ်မှာကိုပို့ပြီးတော့ account ထဲပို့လို့ရပါတယ
်อืมဒီလိုဆိုလေသူ့ idea လေးကမစိုးဘူးနော်ကိုဝါသနာပါလည်းလုပ်ဝင်ငွေလေးရတယ်ဆိုတော့ဒါနဲ့ digital income ဆိုတာကတော့ဘယ်လိုဟာမျိုးလဲ
โอเคว่า digital income ကြတော့အခုလက်ရှိဒါကျွန်တော်ရှိမှာရနေတဲ့ income ဘုရားမျိုးကြတော့ကျွန်တော် Facebook မှာရတယ်နောက် YouTube ရနေပေါ့เนาะအဲ့တော့တရားတွေအကုန်လုံးကကျွန်တော်တို့ဒီဘက်မှာဥမာ video တင်လိုက်လို့ရှိရင်သူတို့ဘက်ကကြော်ညာလေးတက်လာတယ်ကြော်ညာလေးတက်လာပြီဥမာဘယ်နှယောက် view သွားပြီဆိုရှင်$1ဆိုပြီးတော့သူတို့ဘက်ကပြန်ပေးရပေါ့အဲအဲ့လိုပြောမျိုးလေးကျွန်တော်ရှိမှာအခုလက်ရှိ digital income ကတော့ Instagram platform တစ်ခုကနေရနေပါတယ်အဲတကယ်လို့ကိုယ်ကဆက်လုပ်နိုင်မှာဆိုရှင်တခြား TikTok ကလည်းရနိုင်တယ် Instagram ကလည်းရနိုင်ပါတယ်
ဒါပေမဲ့ digital income ဆိုတာကလည်းအပြိုင်ဆိုင်တွေများလာတဲ့ခါကျတော့ရေရှည်မှရက်တည်ဖို့အတွက်ဘယ်လိုပြင်ဆင်ထားသင့်လဲဆိုတာကိုလည်းပြောပြရစေ
။ဒီတော့ကကျွန်တော်အသက်3ကျော်ပြပြအောင်เนาะကျွန်တော်ရုပ်ရှင်တွေအများကြီးကြည့်ပါတယ်။ရုပ်ရှင်တွေကြည့်ရင်လည်းရုပ်ရှင်ကာတကကြည့်လို့ရှိရင်ဇလန်းကိုပဲကြည့်အောင်ပေါ့เนาะသူတို့ရဲ့အချုပ်ရှင်ရဲ့ plot twist ကဘယ်လိုမျိုးလဲ၊ရိုက်တာတွေကဘယ်လိုလဲ၊ကာလာတွေကဘယ်လိုလဲဆိုတာတခုစကြည့်ရဲ။နောက်တစ်ခုကကျွန်တော်အများအားကျွန်တော် YouTube မှာကျွန်တော်အချိန်ကုန်ပါတယ်။YouTube မှာကျတော့ဖန်တီးတဲ့လူတွေအများကြီးများတယ်။ကိုကြည့်ကြည့်ပြီး content တွေတက်လာဆိုတော့ဒီကျွမ်းနေလေကျွန်တော်လေးလာဖြစ်တယ်နောက်တစ်ခုကတော့ကျွန်တော်တို့ဟိုနည်းနည်းလေးအတွေးတစ်ခုပြောင်းလိုက်ပေါ့နော်ကျွန်တော်အများနဲ့ဥပမာပြ brand တစ်ခုနဲ့လုပ်လို့ရမယ်ဆိုလို့ရှိရင်ပုံမှန်အတွေးတစ်ခုကအဲကျွန်တော်ဒီ brand သုံးပါတယ်အဲဒါလေးနဲ့ပဲလုပ်ပါတယ်ဆိုတာမျိုးပေါ့ဒါပေမဲ့ဟိုသူတို့ကငါတစ်ခုခု knowledge sharing မှာထည့်ရင်ကောင်းမလားဆိုပြီးစဉ်းစားနေတယ်ပဲအဲ brand နဲ့ကျွန်တော်ဆိုအများနဲ့အဲ့လို meeting ဆိုအကြာကြီးလုပ်အဲတရက်နေ့ရက်နဲ့မပြီးဘူးပေါ့နော်အဲ့လိုမျိုးပေါ့အဲ့တော့အဲ့အချိန်မှာပြောင်းလဲလာတဲ့အတွေ့အကြုံဆက်ဆက်စဉ်းစားနေတယ်ပဲဒါအိုင်ဒီယာအစ်စ်တွေရရပေါ့
ဘဝမှာအချို့အခွေတွေကြီးကြီးမားမားလုပ်တော့မယ်ဆိုရင်အရေးအကြီးဆုံးကဘာတွေဖြစ်မလဲ
ကျွန်တော်အဖေရဲ့စကလုံးတစ်လုံးယူတော့မှာဟောတော့အမြဲတမ်းဘက်ကက်မန်နီရှိရမယ်ဆိုပြီးတော့ပြောပါတယ်အဲကျွန်တော်အမြဲတမ်းအခုလော့လက်ရှိအထိပေါ့နော်အမြဲတမ်းဘက်ကက်မန်နီကြီးစုတာတက်တယ်အဲ့တော့ကို့မှာအဲ့ဒီအင်အားလေးတစ်ခုရှိလို့ရှိရင်အစ်စ်တစ်ခုစားဖို့ဆိုတာနည်းနည်းလေးပိုရဲတယ်ဗျာဆနာတဲ့အဲဆုံးရှုံးသွားရင်တော့မင်းခံတာပေါ့နော်အဲ့တော့ပထမဆုံးအရေးကြီးဆုံးချက်ကဘက်ကက်မန်လीနောက်ထပ်ဒုတိယချက်ကကျတော့ scale ပေါ့နော်ကို့မှာအဲဘလို့မကုံနိုင်တဲ့အတတ်ပညာရှိနေလို့ရှိရင်ကြောက်စရာမလိုဘူးကျွန်တော်လက်ရှိဆိုရင်ကျွန်တော်ကပန်ကောက်ကိုဆိုကျွန်တော်ပြင်ဦးစားကြီးရောက်လာတဲ့ပုံစံပေါ့နော်အဲရောက်လာရင်မဲ့ကျွန်တော်ဒီမှာဘာမှဒုက္ခမရပါဘူးဒီဘက်မှာကျွန်တော်ဟိုမှာလေ့လာခဲ့တဲ့အတတ်ပညာရင်းနဲ့ပဲကျွန်တော်ဒီဘက်မှာတံခွေးဝန်းကြောင်ထပ်လုပ်လို့ရတယ်အဲ့တော့အတတ်ပညာတစ်ခုကိုစုတာလို့ရှိရင်တစ်သက်လုံးခမင်းမရောက်လှုပ်ရှားလို့ရတယ်အဲ့တော့တခြားတွေကျွန်တော်အများကြီး motivation လည်းမပြောပြတတ်ဘူးနော်အဲ့တော့အတတ်ပညာတခုပဲစုတာပါကျောင်းသိမ်းတာပါအဲ့ဒါတွေကိုပြန်ပြီးအသုံးချပါလို့ပြောချင်ပါတယ
်ကဲဂျင်စီတို့ကြီးအပြောင်းလဲဆိုတာကြောက်ဖို့မလိုဘူးနော်ဇွဲရှိရှိနဲ့စနစ်တကျစူးစမ်းဖို့ပဲလိုတာနော်နောက်တစ်ပတ်တည်းကြာလို့ရှိရင်လည်းဂျင်စီတွေအတွက်ဂျင်စီရှိနေပါတယ်စောင့်ကြည့်လို့တော့မမိနဲ့နော
် online ကနေဝင်ငွေရှာသူဂျင်စီလူငယ်အကြောင်းမခင်လေးပြောပြခဲ့တာပါအခုတော့အားကစားကနာပါအင်္ဂလန်အသင်းက Chelsea နဲ့ Bayern နီးပြဟောင်း Thomas Tuchel ကိုနီးပြခံလိုက်ပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ်ကတော့နိုင်ငံတကာပွဲစဉ်တွေအလွန်အကျွံလုပ်နေတယ်လို့အကစားသမားများတတ်မှတ်ကနဲ့ဥရောပအမှတ်ပေးလိဂ်တွေကတိုင်ကြားလိုက်ပါတယ်။ American က Chicago Marathon ပွဲမှာတော့အမျိုးသမီးကမ္ဘာစံချိန်တင်ခဲ့ပါတယ်။ကိုရနိုင်စုသည်ပြောပြပေးပါအောင်ခင်ဗျာ။
အင်္ဂလန်တင်းကတော့ Chelsea နဲ့ Bayern နီးပြဟောင်း Thomas Tuchel ကိုနီးပြဖြစ်နဲ့ရွေးချယ်လိုက်ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ Euro 2024ဥရောပဖလားပြိုင်ပွဲအပြီးမှာ Nibia Gareth Southgate ထွက်သွားပြီးကတည်းကအင်္ဂလန်တင်းဟာ Leakers တွေကိုယာယီ Nibia အဖြစ်နဲ့ခန့်ထားခဲ့ပြီးတော့ Nibia တက်ကိုရှာနေတာဖြစ်ပါတယ်။အင်္ဂလန်ဘောလုံးအဖွဲ့ချုပ် FA ကဒူခေါ်ကို Nibia အဖြစ်ခန့်ဖို့ပြီးခဲ့တဲ့ဇူလိုင်လမှာပထမဆုံးချဉ်းကပ်ခဲ့ပြီးတဲ့နောက်အခုအောက်တိုဘာ15ရက်နေ့မှာပဲဒူခေါ်ဘက်ကအင်္ဂလန် Nibia ထောင်ဝင်ကိုလက်ခံဖို့သဘောထူလိုက်ပြီးဖြစ်ပါတယ်။ဒီမတိုင်ခင်လုံးကတော့အင်္ဂလန်အင်းဘက်ကဒီဘောလုံးရာသီပြီးမှာမန်စီးတီးနဲ့စာချုပ်ကုန်တော့မဲ့ဂွာဒီယိုလာကိုခေါ်တော့မဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့သလိုမန်ယူတင်းကလည်းတန်ဟက်ကိုဖြုတ်ပြီးတော့တူခေါ်ကိုအစားထုတ်မဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့လည်းအခုနောက်ဆုံးမှာအင်္ဂလန်ကတူခေါ်ကိုသူတို့ရဲ့နီးပြအဖြစ်နဲ့ရွေးချယ်လိုက်တာဖြစ်ပါတယ်။အခုလိုမျိုးတူခေါ်ကိုအင်္ဂလန်နီးပြအဖြစ်နဲ့ရွေးချယ်လိုက်တာမှန်ကန်တဲ့ရွေးချယ်မှုလို့ပြောနိုင်မလား။ဒါနဲ့ပတ်သက်ပြီးတော့ Soccer Follow Channel အိတ်တာချုပ်ကိုကျော်မျိုးဟန်ကတော့
အင်္ဂလန် FA ကအစောပိုင်းမှာလူထင်တဲ့သဘောတူညီမှုမရမယူနေမှာမန်စီးတီးတိပြဂွာဒီယိုလာကိုဇူလိုင်လလောက်မှာစတင်ပြီးတော့ချင်းကပ်တယ်လို့သတင်းတွေကပေါ်ပြရတယ်။နောက်သူတို့ဟိုအနေနဲ့ဗြိတိန်တိုင်ဝမ်နဲ့နီးပြတွေထဲကဆိုရင်အဒီဟောကိုလည်းသူတို့ချင်းကပ်တယ်။အဲ့လိုမျိုးလေးသူတို့စဉ်းစားထားတယ်။အဒီအချိန်မှာဂရိကိုရှင်းသွားတဲ့ပြီးတဲ့နောက်မှာတော့အင်္ဂလန် FA ကမင်းမြန်ချိန်လန်းလာတော့မယ်ဆိုတော့သူတို့ဟိုစဉ်းစားလိုက်ပုံရတယ်။အဲ့တော့ဂွာဒီယိုလာကအချိန်ဆွဲနေမဲ့သဘောရှိရယ်ဆိုတော့မန်စီးတီးရင်ဆိုင်နေရတဲ့အမှုတွဲပြဿနာတွေပြီးမှဂွာဒီယိုလာဆုံးဖြတ်ချမဲ့သဘောရှိရယ်အဲ့တော့သူဂွာဒီယိုလာကိုဟိုဖတ်စ်ကန်ဒီဒိတ်ပထမဦးစားပေးအနေနဲ့သူတို့စဉ်းစားပြီးမဲ့မရဖို့များရယ်ဆိုတော့သူသဘောပေါက်သွားရယ်အဲကြောင့်မလို့သူတို့ကအဲဂွာဒီယိုလာပြီးရင်လက်ရှိအောင်မြင်မှုတွေကိုရယူပြထားတဲ့ချယ်ဆီနဲ့ဘိုင်ယန်ဒီပြအောင်တူကယ်ကိုခန့်အပ်ဖို့သူချင်းကြခဲ့ရတယ်ကျွန်တော်တို့မြင်အင်္ဂလန်အသင်းမှာသူကအောင်မြင်မှုရနိုင်မလားဆိုရင်တော့ရနိုင်ဖို့များတယ်ကသူကအရင်ရှေ့ကကနိုင်ငံသားသားနီးပြားတွေဖြစ်တဲ့ဒီကာပယ်လိုတို့အယ်ရစ်စန်တို့ဆိုတော့ကပရီးမီးယားလိဂ်ကလပ်အသင်းတွေကိုမကင်တွယ်ခဲ့ဘူးအဒီတော့ဒီသူကရတော့ဒီချယ်ဆီနဲ့အတူတော်တော်လေးအောင်မြင်မှုရခဲ့တယ်အဲဆိုတော့ဟိုအင်္ဂလန်ဘောလုံးလောကအကြောင်းကိုလည်းသိတယ်အင်္ဂလန်အသင်းသားတွေအကြောင်းကိုလည်းသိတယ်ဟယ်ရီကိန်းနဲ့ဆိုရင်ဘိုင်ယန်မြူနစ်မှာအတူတွဲခဲ့ဘူးရယ်ဟယ်ရီကိန်းကလည်းအဲတူခဲတာအင်္ဂလန်နီးပြဖြစ်လာမယ်ဆိုရင်အင်မတန်ကိုကြိုဆိုတဲ့အကြောင်းကိုပြောတာရယ်အဲဆိုတော့တူခဲကအင်္ဂလန်အသင်းအတွက်အောင်မြင်မှုတွေကိုစောင့်ခြင်းပေးနိုင်မယ်နီးပြတူဦးလို့ရေဘူးရသုံးသပ်လို့ရတယ်ခင်ဗျ
တူခဲကတော့ Chelsea, Bayern, PSG, Dortmund စတဲ့ဥရောပအသင်းကြီးတွေကိုနီးပြဖြစ်ကင်တွယ်ခဲ့ပြီးတော့Chelsea အသင်းကို2021ခုနှစ်မှာ Champions League ဖလားရအောင်ဥဆောင်ခဲ့တာဖြစ်ပါတယ်။အခုလိုဒူခါကိုခန့်လိုက်တဲ့အတွက်ဒါဟာဘောလုံးဘိုးရဲ့အင်္ဂလန်အတွက်တော့ Van Jurgen Eriksen နဲ့ Fabio Capello တို့ပြီးတဲ့နောက်မှာတတိယမြောက်နိုင်ငံသားနီးပြဖြစ်ပါတယ်။ဆိုတော့ဒူခါအနေနဲ့အင်္ဂလန်အသင်းကိုလာမယ့်ကမ္ဘာဖလားမှာမျှော်မှန်းထားသူအောင်မြင်မှုတွေရအောင်ယူပေးနိုင်မလားဆိုတာကတော့စောင့်ကြည့်သွားမှာပဲဖြစ်ပါတယ်ခင်ဗျာ။ဒီကောဘောလုံးဖွဲ့ချုပ်ခါနိုင်ငံကဘောလုံးဖွဲ့တွေဖွဲ့စဉ်ရေးဆွဲတဲ့နေရာမှာအလုံးချုံနေလှုပ်လာနေတယ်ဆိုပြီးတော့ကစားသမားများသမဂ္ဂဥရောပမန်ယူပြိုင်ပွဲများဖွဲ့ချုပ်တဲ့ဖိလာလီဂါတို့ပေါင်းပြီးတော့ဥရောပသမဂ္ဂကိုထိုင်ချခဲ့ပါတယ်။နိုင်ငံကပွဲစဉ်တွေတိုးချဲ့လာတာကြောင့်တချို့ကစားသမားတွေဟာပွဲပန်းတာဒဏ်ရာရတာနဲ့ရုန်းကန်နေရတဲ့အတွက်ကစားသမားတွေရဲ့ကြံ့ခိုင်မှုနဲ့ပတ်သက်ပြီးတော့ကလပ်သင်းတွေဘက်ကစိုးရိမ်လာနေကြတာပါအင်္ဂလန်ကပွဲစဉ်အချိန်စရားကို FIFA ကပဲဆုံးဖြတ်တာကအဖွဲ့တွေကပဲချုပ်ကင်တာဖြစ်တယ်လို့ဥရောပသမဂ္ဂရဲ့ဥပဒေကိုလည်းချိုးဖောက်တာဖြစ်တယ်လို့အဲ့အဖွဲ့တွေရဲ့ညင်ညာချက်မှာပြောထားပါတယ်အထူးသဖြင့် FIFA ဟာရှင်းနစ်ကျင်းပမဲ့ကမ္ဘာကလပ်ချန်ပီယံများဖလားကို32တင်းအထိပိုးချဲ့ပြီးတော့ပွဲစဉ်ကလည်းတလားလောက်ကြာမှာဖြစ်တာကြောင့်အသင်းတွေအနေနဲ့ရာသီကြိုးပွဲစဉ်တွေနောက်ချပြီးတော့ပွဲတွေလည်းဇက်တိုက်ဖြစ်လာတဲ့အတွက်ကစားသမားတွေနဲ့ကလပ်သင်းတွေဘက်ကစိုးရိမ်လာနေကြတာပါ
Yo indicarte dos cosas las no es que una sea peor son las dos muy
Spain La Liga Ogata Javier Tebas ကတော့ FIFA ဟာဘောလုံးလောကတစ်ခုလုံးထိခိုက်လာနိုင်တဲ့ကိစ္စကိုမစင်စားပဲသူတို့ရဲ့အကျိုးစီးပွားတစ်ခုတည်းကိုပဲစဉ်းစားပြီးလုပ်တယ်လို့ဆွဆွဲလိုက်ပါတယ် FIFA ဘက်ကတော့နိုင်ငံကပွဲစဉ်ချိန်စရာကိုသက်ဆိုင်ရာတိုက်အသီးသီးကကိုယ်စားလှယ်တွေအတီးပြုသဘောတူကြတာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာအင်္ဂလန်ကဘောလုံးပွဲတွေပတ်မှာတော့တနင်္လာနေ့ကကစားခဲ့တဲ့ဥရောပ Nations League ပွဲတွေမှာဂျာမနီကနယ်သာလန်ကိုတကူးကိုမရှိနဲ့အိုင်သွားခဲ့ပါတယ်ဒီပွဲကိုမြူနစ်မြို့မှာကစားခဲ့ကြပြီးတော့ပြီးခဲ့တဲ့လပိုင်းကလက်ရွေးစင်အသင်းကနေအနားယူသွားခဲ့ကြတဲ့ဂျာမနီဂိုးသမားမန်နျူယယ်နိုယာတိုက်ဆင်မှုသောမတ်မူလာလယ်တန်းကစားသမားဟွန်ဒဂန်တို့ကလက်ရွေးစင်အသင်းကိုနှုတ်ဆက်ခဲ့ကြပြီးတော့ဂျာမန်ဘောလုံးအဖွဲ့ချုပ်နဲ့ပရိသတ်တွေကလည်းသူတို့ကိုပြန်ပြီးတော့ဂုဏ်ပြုနှုတ်ဆက်ခဲ့ကြပါတယ်ဒါနဲ့ပွဲစဉ်တွေမှာတော့ပြင်သစ်ကဘယ်လ်ဂျီယံကို2-0နဲ့နိုင်ပြီးတော့အီတလီက Israel ကို4-2ဆို ဆွီဒင်ကအက်စတိုးနီးယားကို3ဂိုးကိုမရှိတူရကီကအိုင်စလန်ကို4ဂိုးနှဂိုးဝဲလ်စ်ကမွန်တီနီဂရိုကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ယူကရိန်းနဲ့ချက်တို့တကိုးစီစီကျသွားခဲ့ပါတယ်အာဖရိကနိုင်ငံများဖလားခြေစစ်ပွဲတွေဘက်မှာတော့နိုင်ဂျီးရီးယားအသင်းကလစ်ဗျားနယ်ကစားမဲ့ပွဲကိုမကစားတော့ဘဲနိုင်ဂျီးရီးယားကိုတင်းလာနေမှာပြန်လာခဲ့ပြီဖြစ်ပါတယ်ဘင်္ဂါဇီမြို့မှာလစ်ဗျားအသင်းနဲ့ကံဖို့အတွက်လစ်ဗျားနိုင်ငံကိုသွားတဲ့အချိန်မှာကစားရမယ့်ဘင်္ဂါဇီမြို့ကိုလေးစင်းဝင်မပေးပဲအဲ့ဒီနဲ့မိုင်150လောက်ဝေးတဲ့နေရာက El Abrek နိုင်ငံကလေစိတ်ကိုစင်းကန်းခဲ့ပြီးတော့လေစိတ်မှာ16နာရီလောက်တောင်တင်နေခဲ့တာကိုကန့်ကွက်တဲ့အနေနဲ့လေပြားနဲ့ကမ်းပွဲကိုမကစားပဲနိုင်ဂျီးရီးယားနိုင်ငံကိုဖျံလာခဲ့တာဖြစ်ပါတယ
် We were really maltreated and there was nobody from the FA that came to receive us
ကျွန်တော်တို့ကိုဆိုးဆိုးရွားရွားဆက်ဆံခဲ့တာပါအဲ့ဒီမှာကျွန်တော်တို့ကိုလာကြိုးတဲ့သူလည်းမရှိပါဘူးဘယ်သူမှမရှိကြပါဘူးလုံုံရေးပဲရှိပါတယ်အခြေအနေကဘယ်လိုမှလက်ခံနိုင်စရာမရှိပါဘူးဒီမခံနိုင်တော့တဲ့အတွက်ကျွန်တော်တို့ကိုယ့်ဘာသာကိုကားတွေငှားခဲ့ပါတယ်အဲ့ဒီလိုငှားတဲ့အခါမှာလဲသွားခွင့်မပေးပါဘူ
းလေယာဘောလုံးဖွဲ့ချုပ်ကတော့ဒါဟာတမင်ရည်ရွယ်ချက်ရှိရှိလုပ်ခဲ့တာမဟုတ်ဘူးဆိုတာကိုနိုင်ဂျီးရီးယားအနေနဲ့နားလည်ပေးစီလို့ကြောင်းပြီးခဲ့တဲ့ဘက်ကသူတို့ကစားသမားတွေအနေနဲ့လည်းနိုင်ဂျီးရီးယားကိုသွားတဲ့အချိန်မှာအခက်အခဲတွေကြုံတွေ့ခဲ့ရတယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံဘက်မှာတော့ဒီမှာအသင်းဟာနိုင်ငံကခြေစမ်းပွဲဖြစ်နေတဲ့တီရီလီကအသင်းနဲ့တူနာခွဲမှာနှစ်ပွဲကစားခဲ့ပါတယ်အောက်တိုဘာ10ရက်နေ့ကပထမပွဲမှာတော့မြန်မာအသင်းကနှစ်ဂိုးကိုမရှိနဲ့နိုင်လာကြောင့်နီးပြတဲ့ဦးမျိုးလိုင်ဝဲအနေနဲ့သူ့ရဲ့လက်ရေးစည်အသင်းနီးပြအဖြစ်နဲ့ပွဲဥထက်မှာအနိုင်ရသွားခဲ့ပါတယ်အောက်တိုဘာ13ရက်နေ့ကဒုတိယပွဲစဉ်မှာတော့မြန်မာအသင်းနဲ့တီရီလီကအသင်းတို့ဂိုးမရှိသေးကြသွားခဲ့ပါတယ်ခင်ဗျာအမေရိကန်နိုင်ငံရှီကာဂိုမြို့မှာအော်တိုဘား13ရက်နေ့ကကျင်းပခဲ့တဲ့ရှီကာဂိုမာရသွန်မှာတော့ကင်ညာနိုင်ငံကရူးချက်ပီယံတစ်ကတနာ2မိနစ်58စက္ကန့်ပြေးပြီးတော့မြို့မီမာရသွန်မှာကမ္ဘာစံချိန်တစ်ကိုတင်လိုက်ပါတယ်။ဒါဟာပြီးခဲ့တဲ့စံချိန်ထက်1မိနစ်နီးပါးလောက်ဆောတာဖြစ်ပါတယ်။ဒါဟာသူ့အတွက်တော့ရှီကာဂိုမာရသွန်ပြိုင်ပွဲကို3ချိန်မြောက်အနိုင်ရတာလည်းဖြစ်ပါတယ်။
I feel so great. I am much proud of myself and I thank God.
ကျမအရန်ဝမ်းတာပြီးတော့ကိုကိုကိုလည်းဂုဏ်ယူပါတယ်အခုလိုဒီပြိုင်ပွဲမှာအနိုင်ရပြီးတော့ကပစံချိန်တစ်ကိုတင်နိုင်လိုက်တဲ့အတွက်လည်းဖျားသခင်ကိုကျေးဇူးတင်ပါတယ်ဒါကကျမဘဝရဲ့အိမ်မက်ဖြစ်ပြီးအဲ့ဒီအိမ်မက်တွေတကယ်ကိုဖြစ်လာခဲ့တာပါအဲ့ဒီအတွက်ကျေးဇူးတင်ပါတယ
်ဒီမတိုင်ခင်တုန်းကတော့မြို့သမီးဘက်မှာအီသီယိုးပီးယားနိုင်ငံက Tis Asafar ကမနစ်ကဘာလင်မာရသွန်မှာ2:17မိနစ်53စက္ကန့်နဲ့ကမ္ဘာစံချိန်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
မြန်မာအသင်းချမ်းလက်ပါတဲ့ကိုရရန်နဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အနားရခဲ့ကြပါစေခင်ဗျာအခုလိုပတ်စဉ်ကဏ္ဍတွေပြီးမှတော့ VOA American တန်ရဲ့ပေါ်ဒူညာစီစဉ်နေဆုံးမသက်ခင်သတင်းချင်းချုပ်မှတ်အင်ဂျင်နိုင်ပြပြပေးပါအောင်ခင်ဗျာ
မြန်မာနဲ့တရုတ်နိုင်ငံတွေဟာကမ္ဘာမှာအင်တာနက်လွတ်လပ်ခွင့်အစိုးရဆုံးချိုးဖောက်တဲ့နိုင်ငံတွေဖြစ်တယ်လို့ Freedom House အဖွဲ့ကြီးကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာမှာ Digital Internet လွတ်လပ်ခွင့်14နှစ်မြောက်ဇက်တိုက်ကျဆင်းလာနေတယ်လို့လည်းဒီကနေ့အောက်တိုဘာ16ရက်နေ့ဗုဒ္ဓဘုနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရှေ့လာတဲ့တရုတ်နိုင်ငံကိုတွားရောက်ဖို့စီစဉ်နေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ပြခဲ့တဲ့ဩဂုတ်လတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်းယီမြန်မာနိုင်ငံကိုလာရောက်ခဲ့ခြင်းကလေးကစီစဉ်နေတာဖြစ်ကြောင်းလဲနှိဆက်သူတွေကိုကိုကားပြီး AFP သတင်းဌာနကပြောဆိုခဲ့တာပါနိုင်ငံတကာအတိုင်းဝိုင်းကဝိုင်းပယ်ထားတဲ့မြန်မာစစ်ကောင်စီနဲ့နှိဆက်တယ်လို့အများကယူဆထားကြပြီးလက်နက်အဓိကတင်ပို့နေတဲ့တရုတ်နိုင်ငံကိုတွားမဲ့သတင်းနဲ့ပတ်သက်လို့တော့နှစ်နိုင်ငံတာဝန်ရှိသူတွေလက်တော်မှတ်ချက်ပြီးပြောဆိုတာမရှိသေးပါဘူးလက်ဗနွန်တောင်ပိုင်းနဘစ်မှာဒီကနေ့အစ္စရေးလေကြောင်းတိုက်ခိုက်မှုတွေကြောင့်လူဦးရေ5ဦးထက်မနည်းသေဆုံးခဲ့ကြောင်းလက်ဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်သေဆုံးသူတွေထဲမှာမြို့တော်ဝင်လည်းပါဝင်တယ်လို့တာဝန်ရှိသူတွေကဆိုပါရယ်အစ္စရေးတိုက်ခိုက်မှုတွေဟာအခြားနေရာတွေမှာဖြစ်ပျက်ခဲ့တယ်လို့အခုလက်ဗနွန်နိုင်ငံတဝန်းကအရက်သားတွေနဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုပြစ်မှတ်ထားနေကြောင်းလက်ဗနွန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးညှိနှိုင်းရေးမှူးဂျန်နီဟန်နစ်Plaster Chat ကပြောကြားခဲ့ပါတယ်။အဲ့ဒီနေရာမှာဒီ Hezbollah ရဲ့မြေအောက်လက်နက်တူလောင်ယုံနေရှိနေတယ်လို့တော့တိုက်လေရင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ကြောင်းလည်း Israel ကာကွယ်ရေးတပ်ဖွဲ့ကပြောဆိုခဲ့ပါတယ်ရှင်
။ကျေးဇူးပါမင်းဂျင်နိုင် VO ရဲ့ဗိုလ်ရုညာအစီအစဉ်တွေကလည်းဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ El Santos နဲ့ Rob McLean တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြဝေးကွာလို့လူရဆန္ဒပြုဝါရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိတ်ဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America.